Welcome to the Voice of America in Burmese.
လာမနက်ခင်ပါရှင် VOA American အတန်မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မေလ19ရက်အင်္ဂါနေ့မနက်အတန်လွင့်အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုင်းဒိုမီတာ32 40 49ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါအခုမနက်ပတ်အစီအစဉ်တွေကိုအစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာနံနက်ခင်ပါခင်ဗျာကျွန်တော်ဆက်မိုးပြီပါဒီကနေ့မနက်ခင်းမှာကြားရမယ့်ထူးခြားတဲ့သတင်းတွေကတော့အီရတ်နိုင်ငံ Remedy မြို့ကို ISIS တွေကြွတွေတင်ပိုက်နိုင်လိုက်ပြီလို့အောင်မွေးခံတဲ့အကြောင်းကြေညာပြီးတဲ့နောက်အီရတ်ဝန်ကြီးချုပ်ကအကူအညီပေးဖို့မြစ်တာရက်ခံတဲ့အတွက်ရှိရပြည်သူစစ်တွေဟာတင်းနေလာနေမှာအဲ့ဒီမြို့ဆင်ခြေဖို့ရှိရကိုတွားရောက်နေကြပါပြီ။ American ပြည်ထောင်စုမှာတော့စစ်သုံးလက်နဲ့ပစ္စည်းတချို့ကိုရဲတပ်ဖွဲ့တွေအနေနဲ့အုံပြုတ်ခွင့်ပိတ်ပင်တော့မှာဖြစ်တယ်လို့သမ္မတဥဘာမာကပြောလိုက်ပါတယ်။ယူကရိန်းနိုင်ငံအရှိပိုင်းမှာပြစ်ခတ်ရစဲရေးကိုချိုးဖောက်နေမှုတွေကိုချက်ချင်းရပ်ကြဖို့ American ထိပ်တန်းတန်တမန်ကတောင်းဆိုလိုက်ပါတယ်။ဒီလိုသတင်းတွေကိုမိုင်းအင်ဂျင်နယ်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ဒီမနက်ခင်သွားသောရှင်တွေကိုတင်ဆက်ပေးမယ့်သတင်းလွှာတွေထဲမှာတော့ဘင်္ဂါလီနဲ့ပရိုဟင်ဂျာလေးစီးပွားဒုက္ခသည်တွေကိုသူတို့ရောက်နေတဲ့အင်ဒိုနီးရှား၊မလေးရှားနဲ့ထိုင်းနိုင်ငံတွေကကြီးစုဆောင်ရှောက်ဖို့တာဝန်ရှိတယ်လို့
Those people that have landed in Indonesia, Malaysia,and Thailand but in the region it's the responsibility of the governments
UNHCR ရဲ့အာရှနဲ့အမေရိကဆိုင်ရာပြောခွင့်ရပုဂ္ဂိုလ် Mr. Barbara Baloch ကပြောလိုက်တာနဲ့တကွာနိုင်ငံတကာသတင်းတွေအပြီးမှနားဆင်ရမှာပါတစ်ဆက်ထဲမှာပဲလေစီးပွေဒုက္ခသည်တွေထဲမှာမြန်မာနိုင်ငံသားတွေပါဝင်မယ်ဆိုရင်ပြန်ခေါ်ဖို့အသင့်ရှိကြောင်းမြန်မာအစိုးရကပြောကြားလိုက်တာနဲ့တကွာမနေ့ကညနေပိုင်းမှာနိုင်ငံတော်တမတာနဲ့နိုင်ငံရေးပါတီခေါင်းဆောင်တွေတွေ့ဆုံခဲ့တဲ့အကြောင်းစားတဲ့သတင်းတွေကိုနားဆင်ဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဦးဆံမိုးဝေနဲ့မအင်ဂျင်နိုင်တို့ကကြီးညာပေးပါလိမ့်မယ်
ISIS တွေကြွတွေကအီရတ်နိုင်ငံ Remedy မြို့ကိုတင်ပိုက်နှံလိုက်ပြီလို့အောင်ပွဲခံကြောင်းကြေညာပြီးတဲ့နောက်အီရတ်ဝန်ကြီးချုပ် Hadia El Abadi ကအကူအညီပေးဖို့မြစ်တာရက်ခံလိုက်တဲ့အတွက်ရှိရိုက်ပြည်သူစစ်တွေဟာတင်းနင်းလာလေးမှာ Remedy မြို့ရဲ့စင်ကြေပုံးရှိရာကိုဥတီပြီးတော့တွားရောက်နေကြပါတယ်။ဒေသခံပြည်သူစစ်တပ်ဖွဲ့တွေက Anbar KI ရဲ့မြို့တော်ကိုပြန်လည်တင်ပိုက်နှံရေးတန်းပြန်ထိုးစစ်ဆင်နိုင်ဖို့အတွက်အင်အားတွေဖြည့်တင်းပေးနိုင်ပါတယ်။ဒီပြည်သူ့စစ်အဖွဲ့ဟာပြီးခဲ့တဲ့လကတီခရစ်မြို့ပြန်လည်တိမ့်ပိုက်နိုင်ရေးမှာအစိုးရတပ်ဖွဲ့တွေလူမျိုးစုနယ်ဝင်တွေနဲ့အတူလက်တွဲပြီးတော့တိုက်ခိုက်ခဲ့တဲ့သူတွေဖြစ်ပါတယ်။ Remedy ကနေတနင်္ဂနွေနေ့ကထွက်ပြေးခဲ့ကြတဲ့အစိုးရတပ်တွေလူမျိုးစုတပ်ဖွဲ့တွေကမြို့ရဲ့အရှေ့ဘက်ဆွန်းမှာပြန်ပြီးတော့စုစည်းနေကြပါတယ်။ IS တွေအနေနဲ့ Baghdad ကိုချီတက်မလာနိုင်အောင်ပိတ်ဆို့ထားဖို့ကြိုးပမ်းချက်လည်းဖြစ်တယ်လို့သတင်းရင်းမြစ်တွေက VOE ကိုပြောပါတယ်။သမ္မတ Barack Obama ဟာလည်းနောက်ဆုံးဖြစ်ပေါ်တိုးတက်နေတဲ့သတင်းတွေကိုအစစ်မပြတ်လက်ခံရရှိနေတယ်လို့သမ္မတအင်ဂျီရောကပြောပါတယ်။Remedy မြို့ပြန်လည်တင်ပတ်ရေးအတွက် American ပြည်တော်စုအနေနဲ့ဆက်လက်ပြီးတော့ပံ့ပိုးပေးသွားမယ်အကြောင်းအင်ပီရိုရဲ့ပြောခွင့်ရ Eric Schultz ကထပ်လောင်းပြီးတော့ပြောကြားခဲ့ပါတယ်။ညွန်ပေါင်းတပ်ဖွဲ့တွေကတနင်္ဂနွေနေ့တွေက Remedy မြို့ကိုပိတ်မှတ်ထားပြီးတော့လေကြောင်းကနေ၈ကြိမ်တိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့သူကပြောပါတယ်။ဒါပါနဲ့ဆိုရင်ပြီးခဲ့တဲ့သတင်းပတ်၃ပတ်အတွင်းအလားတူတိုက်ခိုက်မှုမျိုးပြုလုပ်ခဲ့တာ32ကြိမ်ရှိပြီလို့သိရပါတယ်ခင်ဗျာ။
American ပြည်ထောင်စုမှာရဲတွေအနေနဲ့စစ်တပ်သုံးပုံစံလက်နက်ပစ္စည်းတချို့အသုံးပြုနေတာတွေကို American အစိုးရကပိတ်ပင်တားမြစ်တော့မှာဖြစ်တယ်လို့ American သမ္မတ Barack Obama ကပြောလိုက်ပါတယ်။ဒီလက်နက်တွေကိုတုံးချင်းအဖြစ်ဒေသခံပြည်သူတွေကိုချိမ့်ချောက်နေတယ်လို့အထင်မြင်လွဲမှားမှုတွေကိုလည်းဖြစ်စေတယ်လို့သမ္မတကပြောပါတယ်။ New Jersey ပြည်နယ်Camden မြို့မှာတနင်္လာနေ့ကမိကွန်းပြောကြရမှာအချို့လက်နက်ပစ္စည်းတွေဟာလမ်းမတွေအတွက်မဟုတ်ပဲတိုက်ပွဲတွေဖြစ်နေတယ်ဆိုတဲ့ခံစားမှုတွေဖြစ်စီတယ်လို့သမ္မတဥပမာကဆိုပါတယ်။ Ferguson, Missouri နဲ့ Maryland တီနဲ့ Baltimore မြို့ကလမ်းတွေမှာစစ်တပ်ပုံစံမျိုးရဲတပ်ဖွဲ့ဝင်တွေပို့ဆောင်စေခဲ့တဲ့မကြာသေးခင်ကလူမျိုးရေးအရာရည်ရွယ်ပြီးလှုပ်ဆောင်တဲ့ဆွဲချက်တွေထွက်ပေါ်လာပြီးတဲ့နောက်အခုလိုမျိုးသမ္မတဥပမာကပြောဆိုလိုက်တာဖြစ်ပါတယ်ရှင်။
ယူကရိန်းနိုင်ငံအရှေ့ဘက်မှာအပြစ်ခတ်ရစရေးသဘောတူညီချက်ချိုးဖောက်နေမှုတွေကိုချက်ချင်းရပ်တန့်ကြဖို့အမေရိကန်ထိပ်တန်းတန်တပန်ကတောင်းဆိုလိုက်ပါတယ်။ဖေဖော်ဝါရီလအတွင်းကရရှိထားတဲ့သဘောတူညီမှုကိုနေ့စဉ်နေ့တိုင်းဆိုသလိုချိုးဖောက်နေကြတယ်လို့လည်းသူကပြောပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ဥရောပနဲ့အာရှဥရောပရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးဗစ်တိုးရီယာညူလင်ကရုရှားအစိုးရတာဝန်ရှိသူတွေနဲ့တနင်္လာနေ့မော်စကိုမြို့မှာတွေ့ဆုံပြီးတဲ့နောက်အခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။ယူကရိန်းနိုင်ငံအရှေ့ဘက်မှာဖြစ်ပွားတဲ့ချိုးဖောက်မှုအများပြားဟာရုရှားထောက်ခံပေးထားတဲ့ခွဲထွက်ရေးသမားတွေမှာတာဝန်ရှိတယ်လို့လည်းသူမကပြောပါတယ်။နောက်ပြီးပဋိပက္ခဖြစ်နေတဲ့ဒေသတွင်းကအခြေအနေတွေကိုစောင့်ကြည့်လေ့လာနိုင်အောင်ဥရောပလေ့လာစောင့်ကြည့်ရေးအဖွဲ့ထားဖို့လည်းတောင်းဆိုလိုက်ပါတယ်။ရုရှားအစိုးရကတော့ဒီပဋိပက္ခကိုတိုက်ရိုက်ဝင်ရောက်ပတ်သက်တာမျိုးမရှိဘူးလို့ထပ်ခါတလဲလဲညင်းဆိုနေတာပါ။ ီပြိပက္ခကြောင့်ပြီးခဲ့တဲ့73လအတွင်းလူပေါင်း6100ကျော်တေဆုံးခဲ့ရပြီလည်းဖြစ်ပါတယ်ဒီတော့တွင် KF မြို့မှာတော့ယူကရိန်းအာဏာပိုင်တွေကဖမ်းဆီးမိထားသူ2ယောက်ကိုတလင်းလာနေမှာပြသခဲ့ပြီးသူတို့ဟာယူကရိန်းစစ်သားတွေကိုတပ်ဖြတ်ခဲ့ကြတဲ့ရုရှားစစ်သားတွေဖြစ်တယ်လို့ပြောပါတယ်ဒဏ်ရာရရှိထားတဲ့စစ်သား2ယောက်ကိုအကြမ်းဖက်မှုနဲ့တရားစွဲမှာဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ
မြေထဲပင်လယ်ထဲမှာရေကြောင်းစစ်စင်ရေးအစ်စ်ကိုနောက်လာရင်မှအကောင့်ထဲပေါ်နိုင်မယ်လို့သူ့အနေနဲ့ယုံကြည်ကြောင်းဥရောပသမ္မတရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲဖက်ဒရီကာမိုဂါဟင်နီကပြောလိုက်ပါတယ်ဥရောပသမ္မတနိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးများတွေ့ဆုံဆွေးနွေးပွဲအပြီးမှာသူကအဲ့ဒီလိုပြောဆိုလိုက်တာပါဒီစစ်စင်ရေးကိုအရေးပေါ်လှုပ်ဆောင်ဖို့ခိုင်မာတဲ့အကြောင်းအရာတွေရှိနေတယ်လို့လည်းဆိုပါတယ်နောက်လဂျွန်လဟာနွေရာသီရဲ့အစဖြစ်နေပြီးစစ်စင်ရေးအတွက်ရာသီဥတုဟာအရေးပါတယ်လို့ဖက်ဒရီကာမိုဟာရီနီကပြောပါတယ်။နွေရာသီရောက်လာပြီးဆိုရင်လူတွေပိုးပြီးခီးထွက်လာတော့မှဖြစ်တဲ့အတွက်ဒီစစ်စင်ရေးကိုတတ်နိုင်သမျှအ мян ဆုံးအစဉ်သစ်ဖြစ်ထားစေချင်တယ်လို့သူကဆိုပါတယ်။လစ်ဗျားနိုင်ငံပင်လယ်ကမ်းခြေကလူမှောင်ခိုးကူးသူတွေရဲ့ဆက်လီတွေကိုဖမ်းဆီးပြီးဖျက်ဆီးပစ်ဖို့ဒီစစ်စင်ရေးကရည်ရွယ်ထားတာပါ။ဒီအတွက်ကုလသမဂ္ဂရဲ့ခွင့်ပြုချက်ရဖို့ဥရောပသမဂ္ဂကစ조사နေပါတယ်။ဒါ့အပြင်ဒီစစ်စင်ရေးမှာလစ်ဗျားအာဏာပိုင်တွေရဲ့ပူးပေါင်းဆောင်ရွက်မှုနဲ့အရေးယူကင်တွယ်မှုတွေပါဝင်ဖို့လိုအပ်တယ်လို့လည်းဖက်ဒရီကာမိုဟာရီနီကပြောပါတယ်။ဥရောပသမဂ္ဂရဲ့အစည်းအဝေးကိုနေတိုးမဟာမိတ်အတွင်းရေးမှူးစတော့တန်ဘတ်လည်းတက်ရောက်ခဲ့ပြီးတော့လစ်ဗျားနဲ့တခြားဒေသတွေမှာလှုပ်ရှားနေကြတဲ့အစွန်းရောက်အဖွဲ့အစည်းတွေဟာဒီရွှေပြောင်းဝင်ရောက်သူတွေရဲ့ပြဿနာအစိတ်ပိုင်းတစ်ခုဖြစ်တယ်လို့သူကပြောသွားပါတယ်ရှင
် UAV ရတဲ့တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဗီအိုအမေရိကန်တန်မြန်မာပိုင်းအစီအစဉ်ကအင်္ဂါနေ့မနက်ခင်းနိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်။ကိုရီးယားကျွမ်းဆွေလုံခြုံရေးနဲ့အမေရိကန်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးကိစ္စတွေကိုဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာတောင်ကိုရီးယားသမ္မတပတ်ကွန်ဟေးနိုင်ငံသားရေးဝန်ကြီးယွန်ဘျောင်စီတို့နဲ့ဆိုးမျိုးတော်မှာတွေ့ဆုံခဲ့ကြပါတယ်အမေရိကန်အနေနဲ့နှစ်ဖက်ဆွေးနွေးပွဲကျင်းပရေးအစပြုလှုပ်ဆောင်နိုင်အောင်မြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုထိန်းချုပ်ဖို့ဘာမှလုပ်ခဲ့ပုံမရဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးကယ်ရီကပူးတွဲသတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပြီးတော့မြောက်ကိုရီးယားပေါ် PR တိုးပေးရမယ်လို့လည်းဆိုလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုဆွန့်လွတ်ဖို့အတွက်လိုက်နာဆောင်ရွက်ရမယ်သတ်မှတ်ချက်တွေဂတိကဝတ်တွေနဲ့အညီလှုပ်ဆောင်ဖို့စစ်မှန်တဲ့ဆန္ဒရှိတယ်နိုင်ငံတကာအတိုင်းအဝန်းကစိုးရိမ်ပူပန်တဲ့အရေးကြီးတဲ့ကိစ္စရပ်တွေကိုကင်တွယ်ဖြေရှင်းဖို့ဆန္ဒရှိတယ်ဆိုတာကိုပြသနိုင်ရင်အမေရိကန်နဲ့ပုံမှန်ကောင်းမွန်တဲ့နှစ်နိုင်ငံဆက်ဆံရေးထားရှိအောင်ဆက်လုပ်သွားမှာပါ။ဒါပေမဲ့မကြာသေးခင်ကရန်လိုတဲ့လူရက်တင်တဲ့အတူအခုချိန်ထိတော့မြောက်ကိုရီးယားအစိုးရကိုဒီလိုပြသနိုင်တဲ့အနေအထားမျိုးအနည်းချင်းတောင်မရှိတဲ့အပြင်နျူကလ িয়ার လက်နက်တွေနဲ့ပယ်ထိန်ဒုံးကျည်တွေကိုဆက်လက်ပြီးတော့စမ်းသပ်လှုပ်ဆောင်နေပါတယ်လို့မစ္စတာကယ်ရီကပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ဒီဒုံးကျည်နဲ့နျူကလ িয়ার ဆန်တက်မှုတွေကြောင့်ကုလသမဂ္ဂကမြောက်ကိုရီးယားကိုအကြီးအကျယ်ဖိအားပေးနေပါတယ်မစ္စတာကယ်ရီကလည်းမြောက်ကိုရီးယားအနေနဲ့အခုလိုလူခွင့်ရေးတွေဆက်လက်ချိုးဖောက်နေမယ်ဆိုရင်အပြည်ပြည်ဆိုင်ရာပြည်မှုဆိုင်ရာခုံရုံးကိုတိုင်ကြားခံရနိုင်ပွဲရှိတယ်လို့ပြောလိုက်ပါတယ
်နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ဆမ်ဘီဆာတောအုပ်ထဲမှာရှိတဲ့ဘိုကိုဟာရမ်စစ်သွေးကြွတွေကိုနိုင်ဂျီးရီးယားအစိုးရတပ်တွေကဆက်လက်ထိုးစစ်ဆင်နေရမှာစစ်သွေးကြွတွေရဲ့စခန်း10ခုကိုဖျက်ဆီးပစ်နိုင်ခဲ့ပြီးအရေးအတွက်အတိအကျမသိရတဲ့အကြမ်းဖက်သမားတွေကိုတုတ်တင်နိုင်ခဲ့တယ်လို့အစိုးရတပ်တွေကပြောပါရတယ်။စနေနေ့ကခြေမုံနိုင်ခဲ့တဲ့ဘိုကိုဟာရမ်စခန်းတွေထဲမှာတော်ရင်အထင်ရှားဆုံးစခန်းတစ်ခုဖြစ်တဲ့ဒူရီလည်းပါဝင်တယ်လို့နိုင်ဂျီးရီးယားစစ်တပ်ပြောခွင့်ရပုဂ္ဂိုလ်ဒုတိယဗိုလ်မှူးကြီး SK Asman က VOA ဟောက်စာဌာနကိုပြောပါရယ်တိုက်ပွဲအတွင်းမြေမြုံမိုင်းထိပ်ပြီးတော့နိုင်ဂျီးရီးယားစစ်သားတအူတေဆုံးခဲ့ပြီးအခြားစစ်သားနှစ်ဦးလည်းထိခိုက်ဒဏ်ရာရခဲ့ပါရယ်စစ်သွေးကြွတွေလက်ထဲကကဲတင်နိုင်ခဲ့တဲ့လူဦးရေအရေးအတွက်အပါအဝင်ထိခိုက်ဒဏ်ရာရသူအရေးအတွက်ကိုတာဝန်ရှိသူတွေအနေနဲ့ဆက်ပြီးရေးတွက်နေဆဲဖြစ်တယ်လို့ Asman ကပြောပါရယ်ဘိုကိုဟာရမ်စစ်သွေးကြွတွေကိုအပြည့်သက်ချေမုန်းနိုင်နိုင်ဂျီးရီးယားအနေနဲ့အိမ်နီးချင်းနိုင်ငံတွေဖြစ်တဲ့ကင်မရွန်၊ချတ်နဲ့နိုင်ဂျာရိုနဲ့ပူးပေါင်းပြီးတော့မကြသေးခင်ကထိုးစစ်တိုက်ခိုက်ခဲ့တာပါ။ဘိုကိုဟာရမ်တို့ရဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်နိုင်ဂျီးရီးယားမြောက်ပိုင်းကလူပေါင်း1000ကျော်ထက်မကအသက်တွေသေဆုံးခဲ့ရတယ်လို့တသန်းခွန်းလောက်ဟာလဲအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ရပါတယ်ရှင်။
ပါကစ္စတန်နိုင်ငံမှာဘာသာရေးပညာရှင်200လောက်ကအသေးခံကြားဖက်တိုက်ခတ်မှုအပေါ်ဆန့်ကျင်တဲ့အမိန့်ပြန်နှံတစ်စုံကိုထုတ်ပြန်လိုက်ပါတယ်။ဒီလိုကျူးလွန်တာဟာအစ္စလမ်ဘာသာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ဆိုပါတယ်။တနင်္ဂနွေနေ့လာဟောမြို့မှာထုတ်ပြန်တဲ့အစ္စလမ်ဘာသာရေးဥပဒေရ ISC သွေးကြွအဖွဲ့တာလီဘန်ဘူကိုဟာရမ်အစရှိတဲ့အသေးခံတိုက်ခတ်မှုတွေဆောင်ရွက်နေတဲ့တရားအဖွဲ့တွေဟာအစ္စလမ်ရဲ့အပြုအမူနဲ့မညီညွတ်ဘူးလို့ဖော်ပြထားပါတယ်။သူတို့ရဲ့စဉ်စားမှုဟာဒေါသနဲ့မတိနားမလည်မှုကိုအခြေခံတယ်လို့လည်းအစ္စလမ်ဘာသာရေးဥပဒေကဆိုထားပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA. Now, some of the things that we have been doing is engineering. We have been doing some of the things that we have been doing. We have been doing some of the things that we have been doing in Indonesia, Malaysia, and Thailand. We have been doing some of the things that we have been doing in the UNHCR. We have been doing some of the things that we have been doing in Indonesia. We have been doing some of the things that we have been doing in Indonesia. We have been doing some of the things that we have been doing in the UNHCR. We have been doing some of the things that we have been doing in the UNHCR. We have been doing some of the things that we have been doing.
လေစီပြေဒုက္ခတဲ့အရေးဟာအရှိတောင်အာရှဒေသတွေနိုင်ငံတွေကြားဖြေရှင်းရမယ့်ပြဿနာတစ်ရပ်ဖြစ်လာနေပြီး UNHCR ကုလသမဂ္ဂဒုက္ခသည်အေဂျင်စီကတော့သူတို့တတ်နိုင်တာမှန်သမျှကူညီနေတယ်လို့ပြောပါတယ်။ဒီလေစီပြေဒုက္ခသည်တွေကိုသူတို့လက်တလောရောက်နေတဲ့အင်ဒိုနီးရှားမလေးရှားနဲ့ထိုင်းနိုင်ငံတွေအနေနဲ့ကြီးစုဆောင်ရှောက်ဖို့တာဝန်ရှိတယ်လို့ VOA ကတီးတန့်ဆက်သွယ်မေးမြန်းစင်မှာ UNHCR ကပြောဆိုလိုက်တာဖြစ်ပါတယ်။UNHCR ရဲ့အာရှနဲ့အမေရိကဆိုင်ရာပြောခွင့်ရပုဂ္ဂိုလ် Mr. Baba Baloch ပြောတာက
Those people that have landed in Indonesia, Malaysia and Thailand but in the region it's the responsibility of the governments to take care of these people.
Indonesia, Malaysia နဲ့ထိုင်းနိုင်ငံတွေကိုရောက်လာကြတဲ့လေဆိပ်ပြေဒုက္ခသည်တွေကိုကြီးစုဆောင်ရှောက်ဖို့အဲ့ဒီအစိုးရတွေမှာတာဝန်ရှိပါတယ်ကျွန်တော်တို့ UNHCR ကတော့ဒုက္ခသည်စီးရင်ကိုမပုံတင်ပေးတာမျိုးတခြား NGO တွေအကူအညီပေးရေးအဖွဲ့တွေနဲ့ပေါင်းပြီးအရေးပေါ်ဆေးဝါးကုသပေးတာသူတို့လိုအပ်တဲ့အစားအစာနဲ့တခြားလိုအပ်တဲ့ပစ္စည်းတွေအထောက်ပံ့ပေးတာမျိုးတွေလုပ်နေပါတယ်
။ပင်လယ်ပြင်ထဲဆက်ရှိနေကြတဲ့လေဆိပ်ပြေဒုက္ခသည်အရေးအတွက်ဘလောက်ထိများသလဲဆိုတာအတိအကျမသိနိုင်သေးပေမဲ့အင်ဒိုနီးရှားကိုရောက်လာကြတဲ့လေဆိပ်ပြေတွေထဲမှာရိုဟင်ဂျာ600လောက်ပါတယ်လို့မစ္စတာဘလုရှ်ကပြောပါတယ
်။ Out of the 1300 peopleThat have arrived in Indonesia's Aceh province, 600 people are Rohingyas. And that
Indonesia နိုင်ငံ Aceh ပြည်နယ်ကိုရောက်လာကြသူ1300လောက်ရှိတဲ့အထက်မှာ600လောက်က Rohingya တွေဖြစ်ကြပါတယ်။သူတို့ထဲကတချို့ဟာမြန်မာနိုင်ငံကလာတယ်လို့ပြောကြပြီးတချို့ကတော့ Bangladesh နိုင်ငံဘက်ကလာတယ်လို့ပြောကြပါတယ်
။အခုလိုပင်လယ်ပြင်ကိုဖြတ်ပြီးနိုင်ငံရွှေပြောင်းမှုစူးစမ်းလာကြတဲ့ပြဿနာရဲ့မူလစိမ့်မြစ်ဟာနိုင်ငံရေးပြဿနာနဲ့နိုင်ငံသားအဖြစ်အသိအမှတ်ပြုမခံရတဲ့ပြဿနာဖြစ်တယ်လို့ UNHCR ကဆိုပါတယ်လေဆိပ်ပြေဒုက္ခသည်ပြဿနာကိုမြန်မာအပါအဝင်ဒေသရင်းသက်ဆိုင်ရာနိုင်ငံတွေကစူပေါင်းဖြေရှင်းရမှာဖြစ်တယ်လို့ Mr. Baloch ကပြောပါတယ်လေဆိပ်ပြေဒုက္ခသည်တွေကရိုဟင်ဂျာဆိုသူတွေဟာမြန်မာနိုင်ငံကလာတာဖြစ်လို့မြန်မာအစိုးရအနေနဲ့ဒါကိုတာဝန်ယူဖြေရှင်းဖို့လိုတယ်လို့နိုင်ငံတကာကပြစ်တင်ဝေဖန်နေကြတာပါမြန်မာအစိုးရပြည်ညာရေးဝန်ကြီးဦးရဲထွတ်ကတော့ဒီလူတွေဟာမြန်မာနိုင်ငံကလာတယ်ဆိုတဲ့လုံလောက်တဲ့အထောက်အထားပြနိုင်မယ်ဆိုရင်သူတို့ကိုမြန်မာအစိုးရကပြန်လည်ခေါ်ယူလက်ခံသွားမယ်လို့တနင်္လာနေ့မှာပြောကြားခဲ့ပါတယ်။ဒီလေဆိပ်ပြေဒုက္ခသည်တွေအတွက်ကောင်းမွန်တဲ့ဘယ်လိုရလဒ်မျိုးကိုမဆိုကြိုဆိုတယ်လို့ UNHCR ရဲ့ Mr. Baloch ကပြောပါတယ်
။ For us any solution for these people on the ground and outside is welcome.So what we are looking at
ဒီလိုတွေအခုရောက်နေတဲ့ဒေတာမှာပဲဖြစ်ဖြစ်သူတို့နဲ့ဆိုင်တဲ့တခြားနေရာမှာပဲဖြစ်ဖြစ်ကောင်းမွန်တဲ့အကျိုးရလဒ်တွေဖြစ်လာမဲ့ဘလို့ကိစ္စမျိုးကိုမဆိုကျွန်တော်တို့ UNHCR ကကြိုးဆိုပါတယ်ကျွန်တော်တို့ UNHCR ကတော့ဒီဒုက္ခသည်တွေကိုလူသားချင်းစာနာတဲ့အကူအညီပေးရေးရှုထောင့်ကနေချဉ်းကပ်သွားမှာဖြစ်ပါတယ
်ဒီအတော်အတွင်းလီစီပေးဒုက္ခသည်တွေအရေးကိုအာဆီယံနိုင်ငံတွေအမြန်ဖြေရှင်းကြဖို့နဲ့ရိုဟင်ဂျာပြဿနာဖြေရှင်းမှာမြန်မာပါဝင်လာရေးမြန်မာအစိုးရကိုအာဆီယံကဖိအားပေးတဲ့လို့မလေးရှားဝန်ကြီးချုပ်ဟောင်းဒေါက်တာမဟာတီယာမိုဟာမက်ကတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။ဒါအပြင်လေဆိပ်ပြေဒုက္ခသည်ပြဿနာဖြေရှင်းဖို့မြန်မာနိုင်ငံရဲ့အကူအညီလိုအပ်တယ်လို့လက်ရှိမလေးရှားဒုဝန်ကြီးချုပ်မစ္စတာမူဟီဒင်ယာဆင်းကလည်းတောင်းဆိုလိုက်ပါတယ်ခင်ဗျာ
။ကိုငြံဝဲအောင်ပြောသွားတာပါ။ VOR နဲ့အင်ကာနေ့မနက်သတင်းတွေကိုထုတ်လွှင့်ပေးနေပါတယ်။ပင်လယ်ပြင်ကိုဆက်လေတွေနဲ့ဖြတ်တန်းပြီးဒေတာအတွင်းနိုင်ငံတွေကိုရောက်နေတဲ့သူတွေထဲမှာမြန်မာနိုင်ငံသားတွေပါဝင်နေဆိုရင်ပြန်ခေါ်ဖို့အသင့်ရှိကြောင်းမြန်မာအစိုးရကပြောလိုက်ပါတယ်မြန်မာနိုင်ငံကမွတ်စလင်ရိုနင်ဂျာတွေအများစုအပါအဝင်လေဆိပ်ပြေဒုက္ခသည်တွေနဲ့ပတ်သက်လို့ ဖြည့်ရှင်းဖို့မြန်မာအစိုးရကတာဝန်ယူမှုမရှိဘူးလို့ဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲအခုလိုအစိုးရတာဝန်ရှိသူတွေကပြောလိုက်တာပါ။အသေးစိတ်ကမဆုမြတ်မဆုမုံကဆက်သွယ်မေးမြန်းထားမှုကိုဆက်ပြောပြပါမယ်
။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရေဆောင်ကနေတဆင့်ထွက်ပြေးပြီးတော့မလေးရှား၊အင်ဒိုနီးရှား၊ထိုင်းစတဲ့နိုင်ငံတွေကိုရောက်လာနေသူတွေပင်လယ်ထဲမှာမျောနေတဲ့သူတွေနဲ့ပတ်သက်လို့ဒေသရင်းနိုင်ငံတွေဆွေးနွေးဖို့ပြင်ဆင်နေချိန်မှာပဲမြန်မာအစိုးရဘက်ကလည်းသူ့ရဲ့ရည်တည်ချက်ကိုပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံကရောက်လာသူတွေပါတယ်လို့အများကပြောနေတယ်လို့ခိုင်လုံတဲ့အထောက်အထားရှိတယ်ဆိုရင်တော့အစိုးရအနေနဲ့တိုင်းပြည်ကိုပြန်ခေါ်ဖို့အသင့်ရှိတယ်လို့ဒီကနေ့ရန်ကုန်မြို့ကတန်တမန်တွေနဲ့တွေ့ဆုံပွဲအတွင်းပြန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောကြားလိုက်တာပါ
Understanding these are the concerns about the international community on the people in the sea and the people, some people arriving to the, some of the ASEAN member countries.
ပင်လယ်ရေကိုဖြတ်တန်းပြီးအာဆီယံဖွံ့ဝင်နိုင်ငံတချို့ကိုရောက်လာကြတဲ့လူတချို့နဲ့ပတ်သက်လို့နိုင်ငံတကာအတိုင်းအဝန်ကစိုးရိမ်ပူပန်နေတယ်လို့ကျွန်တော်တို့နားလည်ထားပါတယ်။ဒီထက်ကတချို့သူတွေကသူတို့ကမြန်မာနိုင်ငံကလာတယ်လို့ပြောကြတယ်လို့တချို့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကလာတယ်လို့ပြောကြပါတယ်။ကျွန်တော်တို့ရဲ့ရည်ရည်ချက်ကအင်တာနက်မှာရှင်းပါတယ်။အရင်ဆုံးကတော့ဒီလူတွေကဘသူတွေလဲဆိုတာကိုခွဲခြားစစ်ဆေးပြီးဆုံးဖြတ်သွားမှာဖြစ်ပါတယ်။သူတို့တွေကမြန်မာနိုင်ငံကလာတဲ့လူတွေဖြစ်တဲ့လုံလောက်တဲ့ထောက်ထားတွေလည်းပြသနိုင်တယ်ဆိုရင်တော့မြန်မာနိုင်ငံအနေနဲ့ကုတန်းပြည်ကလူတွေကိုပြန်ခေါ်ဖို့အသင့်ရှိပါတယ်။အမျိုးတွေကိုလည်းကျွန်တော်တို့အင်ဒိုနီးရှားနဲ့မလေးရှားမှာလုပ်ခဲ့ပူပါတယ
်ဒေသရေးတာဝန်ရှိတဲ့သူတွေနဲ့ဒုက္ခသည်အရေးဆောင်ရွက်နေသူတွေကတော့မကြသေးခင်လတွေအတွင်းထိုင်းနိုင်ငံမလေးရှားနိုင်ငံနဲ့အင်ဒိုနီးရှားနိုင်ငံတွေစီဆက်လွေတွေနဲ့ရောက်လာကြတဲ့ဒုက္ခသည်တွေမြန်မာနိုင်ငံကမွတ်စလင်ရိုဟင်ဂျာတွေလည်းအများအပြားပါဝင်တယ်လို့ပြောဆိုထားကြတာပါရခိုင်ပြည်နယ်ဘူးသီးတောင်အမတ်ဦးရွှေမောင်ကလည်းလှေစီးပြေးဒုက္ခသည်အများစုဟာမြန်မာနိုင်ငံကဖြစ်တယ်ဆိုတာသိကြတယ်လို့သုံးသပ်ပါတယ်
အဲသူတို့ကျွန်တော်တို့ဒီစစ်တွေတော့နော်ဘူးတီတော်တို့မောင်တော်တို့အဲ့ဒီကနေလှုပ်ပြီးတော့မှသူတို့ရဲ့ဟိုအဆက်တွေကနေတဆင်းပေါ့နော်အဲအဲ့ဒီမောင်တော်တောင်ပိုင်းကနေပေါ့အထူးသဖြင့်အဲပြီးတော့စစ်တွေဘက်ကနေလေသူတို့ပင်လေတွေကိုတွားပြီးမှအဲ့ဒီဟိုဘက်ကကျွန်တော်တို့ဒီပြည်ဆိုင်ရာဒီရေပိုင်နေပေါ့နော် International Water တမပဲသူတို့ကဟိုအဲ့လိုမျိုးလူပေါင်းကိုဂိုင်းရင်သင်းပေါ်တွေရက်နေတာဟုတ်အဲ့ဒီမှာသူတို့တွားကြတယ်သူတို့အဲ့ရတဲ့တိုက်ပွဲတော့အကက်သဘောထားကိုပြောရရင်အဲ့လိုထွက်ခွာသွားတဲ့လူကအများစုကမြန်မာနိုင်ငံကလူတွေဖြစ်တယ်။အစ်လို့ပြောရလဲဆိုတော့အငယ်လေးအားလုံးကိုမမြင်နိုင်မဲ့အကုန်လုံးလေးလာတုံးပြလို့ရပါတယ်။ကျွန်တော်တို့မော်တော်တွေမှာတွေ့တယ်၊တပ်ပုံတွေမှာတွေ့တယ်။အဲ့ဒီမှာအမျိုးသမီးတွေဝတ်စားတဲ့အဝတ်စားကိုကြည့်လို့ရှိရင်ကျွန်တော်တန်းကြောနိုင်ပါတယ်။အဲ့ဒါကျွန်တော်ရခိုင်ပြည်နယ်ကပဲ။ဒါဆိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဆိုရင်ဘယ်တော့မှအမျိုးသမီးကလေးတွေမတော်ဘူး။သူတို့စီကအမျိုးသားတွေပဲအလုပ်လုပ်ဖို့ပြသွားကြတာ။ဆိုတော့အလုပ်လုပ်ဖို့သွားတဲ့လူကနော်တစ်ဆင့်သွားရှာမဲ့လူကမိန်းမနဲ့ကလေးကိုမခေါ်ပါဘူးအမျိုးသမီးနဲ့ကလေးတွေကိုခေါ်တဲ့လူကကျတော့မြန်မာနိုင်ငံတွင်းကရှိတယ်သူတို့ကလည်းနော်ခုလူတွေအားလုံးကြားနေတဲ့အတိုင်းပဲအကြောင်းဒီကြောက်တရားတွေမျိုးစုံပြီးတော့အဲ့ဒါကြောင့်သူတို့ကအဲကောင်းတဲ့နေရာသူတို့မစိတ်ပါဘူးလေကောင်းတယ်လို့ထင်တဲ့နေရာကိုသူတို့သွားဖို့ကြိုးစားတာ
ဆက်လီပေါ်မှာအစုလိုက်အပြုံလိုက်လိုက်ပါလာသူတွေတဲ့အမျိုးသမီးတွေနဲ့လူမမဲ့ကလေးငယ်တွေပါပါဝင်နေလို့လူသားချင်းစာနာမှုအနေနဲ့အသက်ကယ်ကြဖို့အရေးနိုင်ငံတကာအနေနဲ့ရောအာဆီယံနိုင်ငံတွေအနေနဲ့ပါဒေသတွေမှာဒီပြဿနာကိုအရေးတကြီးပူးပေါင်းဖြေရှင်းကြဖို့ကိုလည်းကုလသမဂ္ဂကလည်းတိုက်တွန်းထားပါတယ်။အင်ဒိုနီးရှားသမ္မတဟောင်းဆူဆီလိုဘန်ဘန်ယိုဟိုယိုနိုကလည်းလှေစီးပြေးနေသူတွေရဲ့အရေးမြန်မာနိုင်ငံအနေနဲ့ခေါင်းဆောင်မနေသင့်ဘူးလို့ Twitter Internet လူမှုကွန်ရက်မှာတနင်္ဂနွေနေ့ကပဲဖော်ပြခဲ့ပါတယ်။ရန်ကုန်မြို့ကမြန်မာငြိမ်းချမ်းရေးစင်တာတာဝန်ရှိသူတဦးကတော့ဒီကနေ့တန်တမန်အနေနဲ့တွေ့ဆုံရမှာနိုင်ငံတကာရဲ့စိုးရိမ်ပူပန်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရတာဝန်ရှိသူတွေကရှင်းလင်းပြောကြားခဲ့တယ်လို့ပြောပါတယ်
။ Both people ပေါ့ပေါ့နော်ဒီကဲထဲမှာရှေ့ပေါ်မှာနေနေတဲ့လူတွေကိစ္စပေါ့အဲ့ဒါနဲ့ပတ်သက်ပြီးတော့ဟိုတချို့သတင်းတွေမှာမြန်မာနိုင်ငံကပါဝင်ပတ်သက်ဖို့ဟိုပေါ့မလူချင်ဘူးဆိုတဲ့ဟာ negative ထွက်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့အစိုးရဖက်ကနေပြန်ရှင်းပြတယ
်အရှိတောင်အရှနိုင်ငံတွေကကမ်းခြေတွေစီကိုဆက်လက်ကြီးတွေနဲ့ဆက်ရောက်လာနေတဲ့ထောင်ချီတဲ့လှေစည်းပြေဒုက္ခသည်တွေရဲ့အရေးထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံဘက်ကတာဝန်ရှိတဲ့သူတွေအစ်စ်မြင့်တွေ့ဆုံဆွေးနွေးပြီးတော့ဝိုင်းဝန်းဖြေရှင်းအဖြေရှာနိုင်မှုအတွက်ကြိုးပမ်းနေချိန်မှာပဲမြန်မာအစိုးရဘက်ကတော့ဒီဒုက္ခသည်တွေဟာမြန်မာနိုင်ငံဘက်ကလာရောက်သူတွေလို့ပြောဆိုနေတဲ့အပေါ်ညှင်းဆန်တယ်လို့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းပေါ်မှာလည်းဆန့်ကျင်ကန့်ကွက်နေတာဖြစ်ပါတယ်ရှင်
မဆုမွန်ပြောသွားတာပါ မနေ့ညနေပိုင်းကနိုင်ငံတော်တမဒါနဲ့နိုင်ငံရေးပါတီကခေါင်းဆောင်တွေတွေ့ဆုံဆွေးနွေးပွဲမှာတမဒါကရွေးကောက်ပွဲမစတင်ပြီးအားလုံးပါဝင်နိုင်တဲ့နိုင်ငံရေးရွေးကောက်ပွဲစတင်ဖို့လို့ကြောင်းရွေးကောက်ပွဲမတိုင်မီကြာကာလမှာနိုင်ငံရေးတည်ငြိမ်ဖို့ရရှိဖို့နိုင်ငံရေးပါတီတွေကပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့တိုက်တွန်းလိုက်ပါတယ်ဒီသတင်းကို VOA သတင်းထောက်ကိုမိုးစော်ကတင်ပြထားပါတယ်
ဟုတ်ကဲ့နိုင်ငံတော်သမ္မတနဲ့နိုင်ငံရေးပါတီကခေါင်းဆောင်တွေတွေ့ဆုံဆွေးနွေးပွဲကိုတနင်္လာနေ့ညနေ4:00မှာရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာကျင်းပခဲ့တာဖြစ်ပြီးဒီတွေ့ဆုံပွဲမှာအစိုးရအဖွဲ့ကပြည်ထောင်စုဝန်ကြီးတွေပါဝင်တက်ရောက်ခဲ့သလိုနိုင်ငံရေးပါတီ52ပါတီကကိုယ်စားလှယ်130ကျော်ပါဝင်တက်ရောက်ခဲ့ကြပါတယ်ဆွေးနွေးပွဲအဖွဲ့မိန်ခွန်းမှာနိုင်ငံတော်သမ္မတဦးသိန်းစိန်ကပါဝင်သင့်သူတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတရက်ကိုရွေးကောက်ပွဲမတိုင်မီစတင်နိုင်ဖို့နဲ့ဒီနိုင်ငံရေးဆွေးနွေးပွဲမှာဖေဖော်ဝါရီပြည်ထောင်စုတည်ဆောက်ရေးနဲ့ဖွဲ့စည်းပုံပြင်ဆင်ရေးတွေဆွေးနွေးနိုင်မှာဖြစ်ကြောင်းထည့်သွင်းပြောဆိုပါတယ်
ကျွန်တော်တို့အနေနဲ့ကနိုင်ငံရေးဆွေးနွေးပွဲတွေကိုလာမယ့်ရွေးကောက်ပွဲများမတိုင်မီမှာအစပြုထားလို့ဒီနိုင်ငံရေးဆွေးနွေးပွဲများကလည်းပြဿနာကျွန်တော်တို့ရည်မှန်းတဲ့ပြည်ထောင်စုကိုကျွန်တော်တို့ပုံဖော်ဖို့တယ်ဖွဲ့စည်းပုံကျောင်းပေါ်ပြည်စည်းအပေါင်းကိစ္စရပ်များစွာအားလုံးရဲ့ကိုယ်စားပြုမှုသဘောတူညီမှုတွေနဲ့ပြည်စည်းပွားရမှာဖြစ်ပါတယ်အားလုံးပါဝင်မဲ့နိုင်ငံဆွေးနွေးပွဲတွေဖြစ်အောင်ကြိုးပမ်းနေတဲ့အတွက်ဖွဲ့စည်းပုံကျောင်းပေါ်ပြည်စည်းရမယ့်အချက်တွေနဲ့အခက်အခဲမရှိနိုင်ဘူးလို့ကျွန်တော်အနေနဲ့ယူဆနေပါတယ်
တစ်ဆက်တည်းမှာပဲငြိမ်းချမ်းရေးဖြစ်စဉ်တဲ့နိုင်ငံရေးဆွေးနွေးပွဲတွေအချိန်မီစတင်နိုင်ဖို့အတွက်နိုင်ငံရေးပါတီတွေကပူးပေါင်းဆောင်ရွက်ဖို့ကိုလည်းတိုက်တွန်းပြောကြားခဲ့ပါတယ်။တိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကအစဉ်သင့်ဖြစ်ပြီးဆိုရင်တနိုင်ငံလုံးအပြစ်ခတ်ရစေးစာချုပ်ကိုလက်မှတ်ရေးထိုးဖို့အတွက်အစိုးရဘက်ကအစဉ်သင့်ရှိနေကြောင်းကိုလည်းထပ်မံပြောကြားခဲ့ပါတယ်။ရွေးကောက်ပွဲတိုင်းမီကြာကာလမှာနိုင်ငံရေးတည်ငြိမ်မှုရရှိဖို့အတွက်လည်းနိုင်ငံတော်သမ္မတကအခုလိုတိုက်တွန်းပါတယ
်။ရွေးကောက်ပွဲကာလတွေမှာနိုင်ငံရေးအင်အားစုပြည်သူတွေရဲ့နှုတ်နှင်းချက်တွေမြင့်မားလာခဲ့တဲ့လက်တွေ့ကြတဲ့ရန်နဲ့ဖြစ်ပေါ်နေရုပ်ောက်ဘဝမှာတည်းကြာကနာနိုင်ငံကြီးတည်နေဖို့အဲ့ဒီကမှတစ်ဆင့်ပါရှင်လုံးနဲ့ပြတ်တော့တဲ့ရုပ်ောက်ဘဝများကျင်းပနေပြီပြည်သူဆန္ဒတွေကိုထင်ရတဲ့ရလဒ်တွေကနေအစိုးရတည်းတည်းရဖွဲ့စည်းနိုင်ပြီးဒီမိုကရေစီအကြောင်းကိုဆိုရဲပမိုင်းနဲ့အလှည့်အကြောင်းအားလုံးကိုလက်တွေ့ပြီးအောင်မြင်စွာကြိုဖြတ်ဖို့ကြိုးပမ်းကြပါတိုက်တွန်းပြောကြားကြပါ
နိုင်ငံရေးပါတီတွေဘက်ကပြန်လည်တင်ပြဆွေးနွေးရမှာတော့ဖွဲ့စည်းပုံပြင်ဆင်ရေးလာမယ့်ရွေးကောက်ပွဲနဲ့လေယာဉ်မြေကိစ္စတွေဖြေရှင်းပေးရေးကိုတင်ပြခဲ့ကြပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးဆိုင်အိုင်ပေါင်ကတော့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်နိုင်သေးခင်မှာပြည်နယ်နဲ့တိုင်းဒေသကြီးတွေမှာဗဟိုချုပ်ကိုင်မှုတွေကိုလျှော့ချဖို့အတွက်တင်ပြပါတယ်။
ကျွန်တော်တို့အခြေခံဥပဒေကလည်းရေးဆွဲဖို့ရတယ်။ဒီဆဲလာတော့ပဲမှလည်းပြည်ပြည့်နိုင်မှာဟုတ်တဲ့တော့ကြောင့်ဒီကြုံတော့မှကျွန်တော်တို့တိုင်းဒေသကြီးနဲ့ဒီနယ်အစိုးရတွေမှာဘို့ချုပ်ကံလျှော့ချနိုင်တော့သမရရဲ့လိုင်းညုံမှုနဲ့လူပေးဖို့ကျွန်တော်တို့ပြစ်တာရက်ခံစိုက်တွန်းလို့ပါတယ်ဒီမှာရှင်
တိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီရဲ့ဗဟိုကော်မတီဝင်ဦးဟန်ရွှေကတော့အောင်မြင်တဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်အချက်၄ချက်ပါဝင်ဖို့လိုအပ်မယ်လို့တင်ပြပါတယ်နိုင်ငံတော်သမ္မတကနိုင်ငံရေးပါတီကခေါင်းဆောင်တွေနဲ့တွေ့ဆုံပွဲမှာဖက်ဒရယ်ရေးနဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုထည့်သွင်းဆွေးနွေးနေချိန်မှာပြည်ထောင်စုလွှတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဆောင်ရွက်နေတာတွေရှိပါတယ်။ပြီးခဲ့တဲ့လွှတ်တော်အစည်းအဝေးကာလကလက်ရှိကျင်းပနေတဲ့လွှတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးကိုတင်ပြဆွေးနွေးပြီးမေလအတွင်းမှာလူထုစာနာခံယူပွဲကျင်းပဖို့ရည်မှန်းထားတာဖြစ်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကရွေးကောက်ပွဲကျင်းပတဲ့နှစ်မှာလူထုစန္ဒခံယူပွဲကျင်းပမယ်ဆိုရင်ကော်မရှင်အတွက်အခက်အခဲရှိနိုင်ကြောင်းလွတ်တော်ရုံးကိုစာပေးပို့ထားပါတယ်
။ကိုမိုးစောသတင်းပေးပို့ထားတာပါ။ VOA ရဲ့အင်ကာနေမနက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ American ပြည်ထောင်စု Indiana တက္ကသိုလ်ကနေပထမဦးဆုံးအကြိမ်ကျင်းပတဲ့ American မြန်မာနှစ်နိုင်ငံဆက်ဆံရေးညီလာခံကိုမကြာခင်ရက်ပိုင်းအတွင်းကျင်းပဖို့ပြင်ဆင်နေပါတယ်။2015ရွေးကောက်ပွဲနီးချိန်မှာမြန်မာနိုင်ငံကပြုပြင်ပြောင်းလဲရေးမှာကြုံတွေ့နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့မြန်မာအပေါ်ထားတဲ့ American မူဝါဒကိုညီလာခံကိုတက်ရောက်လာမဲ့ American အစိုးရအဖွဲ့ဝင်တွေပညာရှင်တွေသုံးသပ်ကြမှာဖြစ်တယ်လို့ဦးဆောင်စီစဉ်သူတူဦးဖြစ်တဲ့ Isaiah Varney ကပြောပါတယ်။အပြည့်အစုံကိုမှအင်ဂျင်နိုင်ကပြောပြပါမယ်။
အမေရိကန်မြန်မာဆက်ဆံရေးညီလာခံကိုတော့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မြို့တော်အင်ဒီယားနာပိုလစ်မှာမေလ29ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။ဒီညီလာခံကျင်းပရတဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့ဥဆောင်စီစဉ်တဲ့မြန်မာအမေရိကန်လူမှုအဖွဲ့အစည်းရဲ့ညွှန်ကြားမှု Eliza Varney က VOA ကိုခုလိုပြောပြပါတယ
်။အထွေထွေရုပ်ဖောက်ပွဲပေါ့2015မှာလာမယ်ဆိုတော့အဲ့ဒါကိုလည်းကျွန်တော်တို့ awareness ရှိအောင်ပေါ့လေအပြန်လှုပ်ချင်တယ်မြန်မာနိုင်ငံလည်းပွင့်လင်းလာပြီနိုင်ငံတကာကလည်းသူတို့ဖိတ်ထားတယ်တမရာကြီးဦးသိန်းစင်ကလည်းသူတို့မှာအပြင်မှာရောက်နေတဲ့ကျွန်တော်မြန်မာနိုင်ငံဒီနိုင်ငံသားတွေကိုလည်းပြားလာပြီးတော့မှကုညီဖို့ရလည်းသူဖိတ်ထားတယ်ပြီးတော့ဒီအမေရိကန်နိုင်ငံနဲ့ကျွန်တော်မြန်မာနိုင်ငံကြားမှာလည်းရင်းနှီးမှုတွေပို့ပြီးတော့မှအတူတူအလုပ်လုပ်တဲ့အားတွေလည်းကျွန်တော်တို့တွေးရတယ်အဲ့ဒါကြောင့်ဒီအမေရိကန်နိုင်ငံကရှိတဲ့သူတို့ရဲ့ policy မူဝါဒကိုပြမဆိုမြန်မာနိုင်ငံမှာထားတဲ့မူဝါဒကိုကျွန်တော်တို့ပြကြည့်ချင်တယ်ဒုတိယအချက်အနေနဲ့ဒီကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့နိုင်ငံရေးနဲ့ဒီစီးပွားရေးမှာဟာကိုလည်းကျွန်တော်တို့ခေါင်းလေးပြကြည့်ပြီးတော့မှလေကျွန်တော်တို့ပြတုတ်တာဒီ expert တွေကိုခေါ်ပြီးတော့မှပြတုတ်တာချင်တယ်
အဲ့တော့ဒီ conference ကရော American အစိုးရရဲ့မြန်မာပေါ်ထားတဲ့မူဝါဒကိုရောဘယ်လိုအကျိုးထည့်အောင်မှုရှိနိုင်မလဲရှင်
။ဒီကကျွန်တော်တို့ဥမာအဖြစ်ပြကြည့်မယ်ဆိုလို့ရှိရင် President Obama တက်လာပြီးတဲ့နောက်ပိုင်းမှာကျွန်တော်မြန်မာနိုင်ငံအစိုးရနဲ့လက်တွဲပြီးတော့မှလုပ်နိုင်တဲ့ဟာတွေကိုလှုပ်ဖို့မူဝါဒမျိုးတို့ဆွဲကန်လာတာကျွန်တော်တို့တွေ့ရတယ်။အဲ့လိုဖြစ်ပင်မဲ့လည်းတကယ်တကယ်အတွေးရေးမှာပြဿနာရှိနေသေးတယ်ကျွန်တော်တို့တိုင်းသားလက်နက်ကအဖွဲ့အစည်းတွေနဲ့ဖြစ်ပျက်နေတယ်တိုင်းပွဲတွေပဲဖြစ်ဖြစ်ပြီးတော့မှတခြားခြေခါဥပဒေနဲ့ပတ်သက်ပြီးတော့မှပြင်ဆင်တင်းနဲ့ပြင်ဆင်ထိုင်းတဲ့ဟာတွေဆက်ပြီးတော့မှလုပ်ရဟာတွေမှာပဲဖြစ်ဖြစ်အတတ်ကျွန်းတဲ့ပညာရှင်တွေပဲဖြစ်ဖြစ်အတူတူလာပြီးတော့မှတကယ်တကယ်အဆွေးနွေးစဉ်းစားဖို့ရကျွန်တော်တို့ကအဲ့လိုလုတ်တယ်ဆိုလို့ရှိရင်အကုန်လုံးအတွက်ကောင်းတဲ့အဖြေတွေပို့ပြီးမှပေါ်လာမယ်လို့ကျွန်တော်တို့ကတော့တွေ့ထားပါတယ
်အဲ့တော့ဒီ conference ကနေရောဘာတွေရနိုင်မယ်လို့ရည်မှန်းထားလဲရှင
်ကျွန်တော်တို့ဒီ conference ကနေရနိုင်တဲ့ဟာတွေကပထမဦးဆုံးအနေနဲ့ဒီမြန်မာနိုင်ငံမှာဖြစ်တည်နေတဲ့နိုင်ငံရေးအခြေအနေနဲ့စီးပွားရေးအခြေအနေတွေကိုဒီအစိုးရပဲဖြစ်ဖြစ်အမေရိကန်နိုင်ငံမှာကျွန်တော်တို့အခုနေတဲ့မြန်မာနိုင်ငံကိုလက်စဝင်စားတဲ့လူတွေကနေပြီးတော့မှပုံမှုပြီးတော့မှတည်လာနိုင်အောင်ကျွန်တော်တို့ပထမဆုံးရည်ရွယ်တယ်ပြီးတော့မှဒုတိယအချက်အနေနဲ့ကျွန်တော်မြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေဒီမှာရောက်ပြီးတော့မှကြောက်ပဲ့တက်တယ်ပြီးတော့အလုတ်ခွင်မှာပဲဝင်ပြီးတော့မှလှုပ်နေတဲ့လူတွေကျွန်တော်မြန်မာနိုင်ငံမှာအခုလက်တလို့အခြေအနေနိုင်ငံကြီးနဲ့စီးပွားရေးအခြေအနေတွေကိုအဲ့တော့တိပြီးတော့မှအဲ့ဒါတိလို့ရှိရင်အပလူပူစာမျိုးနဲ့ကူကနေပြီးတော့မှပါဝင်ကူညီနိုင်မလဲဆိုတဲ့ဟာတွေကိုလည်းသူတို့သိခွေရလာမယ်အဲ့တော့ကျွန်တော်မြန်မာနိုင်ငံအထက်မှာရှိတဲ့ကျွန်တော်တို့မြန်မာသူမြန်မာနိုင်ငံသားတွေနဲ့အပြင်မှာရောက်နေတဲ့တတိယတစ်ဖြစ်အမေရိကန်မှာရောက်နေတဲ့မြန်မာသူမြန်မာသားတွေနဲ့ဒီအဆက်အသွယ် connection ထပ်ပြီးတော့မှကျွန်တော်တို့ထုံမြင့်စေချင်တယ်
ဒီညီလာခံအတွက်အဖွဲ့မိန့်ခွန်းကိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတည်သူလွတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်ကဗီဒီယိုမိန့်ခွန်းပေးပို့မှာဖြစ်ပါတယ်။ဒါ့အပြင်နယူးယောက်ခြေဆိုင်ကုလသမဂ္ဂဌာနချုပ်မြန်မာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်တင်လည်းတက်ရောက်ပြီးညီလာခံမှာအဖွဲ့မိန့်ခွန်းပြောကြားမှာဖြစ်တယ်လို့မြန်မာတန်ယုံကအခြားတာဝန်ရှိသူတွေအမေရိကန်အစိုးရရဲ့ကုန်သွယ်ရေးဌာနကတာဝန်ရှိသူတွေအမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကတာဝန်ရှိသူတွေနဲ့အတူမြန်မာပညာရှင်တွေအမေရိကန်ပညာရှင်တွေလည်းတက်ရောက်ဆွေးနွေးကြမှာဖြစ်ပါတယ်ရှင်
။မအင်ဂျင်နိုင်ပြောသွားတာပါ။မကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့ American Indian 3အင်္ဂလိပ်စာသင်ခန်းစာပို့ကြားချက်စီးပွားရေးကဏ္ဍနဲ့သုတဆောင်လင် American တခွင်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်။မြန်မာစံတော်ချိန်6နာရီခွဲရှိပါပြီ။ VOA American အတန်က2015ခုနှစ်မေလ19ရက်အင်္ဂါနေ့မနက်ပတ်အစီအစဉ်တွေကိုဆက်လက်အတန်လွင့်နေပါတယ်။အခုဒုတိယပိုင်းအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line to meter 32 4050လိုင်းလက်မီတာ190တို့ကပါတိုးချက်ထုတ်လွှင့်နေပါပြီရှင်။အခုဒုတိယပိုင်းနိုင်ငံရဲ့အစီအစဉ်မှာကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းကုန်းနှုတ်ချက်တွေ American Indian တုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သုဒ္ဓဆောင်လဲ American တခွင်အစီအစဉ်မှာတော့
ရသောအဖြစ်တော့အမေများနေဆိုလို့ရှိရင်ကလေးတွေကကျောင်းကလည်းတင်ပေးတယ်ခါကြတော့ကျောင်းမှာသူတို့ကအမေတွေကိုပေးဖို့အတွက်လက်ဆောင်လေးတွေ
အမေများနဲ့အထိုင်းမက်ကိုဘယ်လိုကုန်ပြုဆင်နွှဲကြသလဲဆိုတာကိုနားဆင်ရမှာပါဒါ့အပြင်စီးပွားရေးအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုအရင်ဆုံးကတော့ကမ္ဘာမီဒီယာတွေထဲကမြန်မာပြည်အကြောင်းကောက်နှုတ်ချက်ကိုဦးဆက်မိုးဝေကစုစည်းတင်ဆက်ထားပါတယ်ရှင
်တော်ရရှိမြခင်ဗျာအခုဂျပန်ကမ္ဘာမီဒီယာတွေပေါ်မှာအများအပြားဒိုင်းခံရေးသားနေတာကတော့ရွှေပြောင်းအခြေချနေထိုင်ရေးစူးစမ်းနေကြတဲ့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကလှေစီးပြေးဒုက္ခသည်ရဲ့အရေးအများဆုံးတွေ့ရပါတယ်ပထမဆုံးတင်ပြချင်တာကတော့ထိုင်းနိုင်ငံတို့ The Nation သတင်းစာရဲ့အာဘော်ဖြစ်ပါတယ်အရေးပေါ်အခြေအနေဆိုတဲ့အတိပ္ပယ်ကိုအာဆီယံသိရလားဆိုတဲ့မေးခွန်းနဲ့အက်ဒီတာအာဘော်ကိုခေါင်းစဉ်တက်ထားပါတယ်ဘင်္ဂလားပင်လယ်အော်နဲ့မလကာရေလက်ကြားတစ်ချောင်းရေထဲမှာမျောနေတဲ့ထောင်နဲ့ချီတဲ့ရွှေပြောင်းအခြေချသူတွေရဲ့ဒုက္ခကိုဖြေရှင်းပေးနိုင်ဖို့အရေးပေါ်ဆွေးနွေးဖို့အာဆီယံအဖွဲ့ရဲ့လက်ရှိဥက္ကဋ္ဌတာဝန်ယူထားတဲ့မလေးရှားနိုင်ငံကခေါ်ယူလိုက်တာဟာမှန်ကန်တဲ့လုပ်ရဖြစ်တယ်လို့အစချီပြီးတော့ရေးသားထားပါတယ်တကယ်တော့ဒီအစည်းအဝေးကိုဒီထက်ပိုပြီးတော့စောစောခေါ်ယူသင့်တယ်လို့လည်းထောက်ပြထားပါတယ်။ရွှေပြောင်းနေထိုင်ရေးစ조사နေကြတဲ့နိုင်ငံမဲ့မွတ်စလင်တွေဟာပြီးခဲ့တဲ့အောက်တိုဘာလကလေးကအလွန်အန္တရာယ်များတဲ့ရေလမ်းကြောင်းခရီးကိုစတင်ပြီးတော့တွားရောက်နေကြတာပါ။ဒါပေမဲ့မလေးရှားနိုင်ငံကအခုပြဿနာကိုအာဆီယံအနေနဲ့ဘလို့ကင်တွယ်ဖြေရှင်းကြရင်ကောင်းမယ်ဆိုတဲ့အဆိုပြုချက်တစုံတရာတင်ပြထားတာမျိုးတော့မတွေ့ရသေးဘူးလို့ထောက်ပြထားပါတယ်။မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကြုံတွေ့နေရတဲ့ပြဿနာအကြောင်းရင်းကိုအာဆီယံအဖွဲ့ဝင်နိုင်ငံတွေတည်ထားကြပြီးဖြစ်တာကြားပါပြီလို့ဆိုပါတယ်။မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကဒီလှေစည်းပြေးတွေကိုသူတို့နိုင်ငံသားတွေအဖြစ်အတိအမှတ်မပြုကြဘဲတရားမဝင်အခြေချဖို့စ조사သူတွေသာဖြစ်တယ်လို့မှတ်ယူထားပါတယ်။မြန်မာနိုင်ငံကဆိုရင်သူတို့ကိုဘင်္ဂါလီတွေလို့သာသတ်မှတ်ထားတယ်လို့ဆိုပါတယ်။ရိုဟင်ဂျာတွေဟာသူတို့ဘဝအတွက်တက်တာရရမယ်ဘေးအရဒေသကိုမဆိုသွားကျင်နေကြတာပါ။ပြီးခဲ့တဲ့သတင်းပတ်ကုန်တုန်းကတော့အင်ဒိုနီးရှားရေတပ်ကလွန်ခဲ့တဲ့6နှစ်လောက်ကထိုင်းရေတပ်ကလုပ်ခဲ့တဲ့ပုံစံမျိုးရိုဟင်ဂျာ300လောက်တင်ဆောင်လာတဲ့ဆက်လီကိုပင်လယ်ပြင်ဘက်တွန်းထုတ်ခဲ့ပါတယ်။ရိုဟင်ဂျာရွှေပြောင်းနေထိုင်သူတွေဘလို့အခြေအနေမျိုးပဲကြုံနေရပါစေ။ဘယ်အာဆီယံနိုင်ငံကမှသူတို့ကိစ္စကိုနီလန်းတကျဖြေရှာဖို့ဆွေးနွေးတိုက်တွန်းပြောဆိုတာမျိုးမရှိခဲ့ပါဘူးလို့လည်းရေးသားထားပါတယ်။မနစ်တော့ကနေပြည်တော်မှာကျင်းပခဲ့တဲ့အာဆီယံညီလာခံမှာဆိုရင်ရိုဟင်ဂျာအရေးကိုမဆွေးနွေးကြဖို့အင်ရှင်နိုင်ငံကတောင်းဆိုခဲ့တာအောင်မြင်ခဲ့တယ်လို့ပြီးခဲ့တဲ့လမလေးရှားမှာလုပ်ခဲ့တဲ့ထိပ်သီးအစည်းအဝေးမှာဆိုရင်လည်းနှုတ်ဆက်နေခဲ့ပါတယ်တဲ့။ဒီအချိန်မှာအရေးကြီးဆုံးကတော့ထောင်နဲ့ချီပြီးတော့ရှိနေတဲ့သူတွေရဲ့အသက်တွေကိုကယ်တင်ဖို့အတွက်ဘာလုပ်ကြမလဲဆိုတာပဲဖြစ်ပါတယ်လို့ရေးသားထားပါတယ်။ဆက်လက်တင်ပြချင်တာကတော့ New Straits Times Online မှာရေးသားထားတဲ့မြန်မာအစိုးရဘက်ကတာဝန်တိတိလှုပ်ဆောင်ရမယ်ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ Editor အဘော်ဖြစ်ပါတယ်။လူသားချင်းစာနာမှုအထောက်အကူပေးရေးကိစ္စနဲ့ပတ်သက်ပြီးတော့မလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတို့ဟာအကြက်အတဲတွေကြုံတွေ့နေရပါပြီ။သူတို့ကြုံတွေ့နေရတာဟာညှဉ်းပန်းနှိပ်စက်ခံရမှုတွေနဲ့အကြမ်းဖက်မှုတွေကြောင့်မြန်မာနိုင်ငံကနေထွက်ပြေးတင်းရှောင်လာကြသူတွေဖြစ်ပါတယ်ဆိုပြီးတော့ရေးသားထားပါတယ်။ဗုဒ္ဓဘာသာဝင်တွေအများဆုံးရှိရာမြန်မာနိုင်ငံကဘာသာမတူတဲ့သူတို့ကိုဘင်္ဂါလီလို့ပဲသတ်မှတ်ထားပါတယ်။ဘင်္ဂါဒေ့ရှ်နိုင်ငံကစီးပွားရေးဒုက္ခသည်တွေနဲ့မတူတဲ့အချက်ကတော့ရိုဟင်ဂျာတွေဟာဆက်လက်အသက်ရှင်ရေးအတွက်ထွက်ပြေးနေကြရတာဖြစ်တယ်လို့ထောက်ပြထားပါတယ်။မလေးရှားဝန်ကြီးချုပ်ကဒီပြဿနာကိုဒေသတွင်းပြဿနာအဖြစ်အရေးယူဖြေရှင်းကြဖို့လိုအပ်တဲ့အခြေအနေတည်းအဖြစ်တောင်းဆိုနေပြီးတော့ဒါဟာအာဆီယံရဲ့သူတစ်ပါးပြည်တွင်းရေးပေါ်ဝင်ရောက်မဆွတ်ဖက်ရေးဆိုတဲ့မူဝါဒပေါ်ဖောက်ဖျက်ရမရောက်ဘူးဆိုတဲ့သဘောဖြစ်ပါတယ်။အင်ဒိုနီးရှားနဲ့မလေးရှားတို့ကလည်းဒီဒုက္ခသည်တွေကိုမြန်မာနိုင်ငံကပြန်ပြီးတော့လက်မခံခဲ့ရင်ဆိုတဲ့အချက်ကိုစိတ်ပူနေကြပြီးပေါ်ထွက်လာတဲ့မေးခွန်းကတော့သူတို့ကိုတတိယနိုင်ငံတနိုင်ငံကလက်ခံပေးထားနိုင်မလားဆိုတဲ့အချက်ပဲလို့ရေးသားထားပါတယ်။သ တမရဘရက်အိုဘားမားအစိုးရကတော့အာဆီယံနဲ့မတူပါဘူးမြန်မာနိုင်ငံပေါ်ထားရှိတဲ့အရေးယူပိတ်ဆို့မှုတွေကိုဆက်လက်ပြီးတော့ထားရှိဆဲဖြစ်တယ်လို့ပြောဆိုလိုက်ပြီးဒီပြဿနာတွေကိုဖြေရှင်းပေးဖို့ဖိအားပေးနေပါတယ်မြန်မာအစိုးရကနိုင်ငံသားတွေမဟုတ်ပါဘူးလို့ညှင်းပယ်ထားတဲ့ရိုဟင်ညာတွေကိုပြန်ပြီးတော့လက်ခံပါမလားတချို့သုံးသက်သူတွေကတော့သဘောတူညီထားပြီးသားအချက်တွေကိုဖျက်သိမ်းလိုက်ပြီးမြန်မာနိုင်ငံဟာအထူးကြံမူဝါဒဘက်ကိုပြန်လှည့်သွားနိုင်တယ်ဆိုပြီးတော့ရေးသားထားကြပါခင်ဗျာ
သောတာရှင်များရှင်မြန်မာနိုင်ငံကစိုးရိမ်မကင်းစရာအခြေအနေတွေကြောင့်အရေးပေါ်အစဉ်ဆက်လက်ဆက်ဆံသွားဖို့အမေရိကန်ပြည်ထောင်စုကဆုံးဖြတ်ထားပါတယ်။ဒီလိုမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေအပေါ်အားမလိုအမရသဘောထားတွေထွက်ပေါ်လာနေခြင်းဒီနှစ်နောက်ပိုင်းကျင်းပမယ့်ရွေးကောက်ပွဲမှာလည်းလွတ်လပ်ပြီးတရားမျှတမှုတွေမရှိခဲ့ရင်နိုင်ငံတကာအတိုင်းဝိုင်းနဲ့ဆက်ဆံရေးတွေမှာဘလောက်အထိရိုက်ခတ်လာနိုင်မှာလဲဆိုတာကိုအင်္ဂါနေ့ဒရက်လီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9၄ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်ရှင်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုဖိတ်ခေါ်ပါတယ
်။ဒီကနေ့ညဆွေးနွေးမယ့် VOA ဒိုင်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့ချက်မှန်ဖိတ်ခေါ်ပါတယ်ရှင်။အခုတော့ဒေါ်လာလာတန်တင်ဆက်တဲ့ American Indian သုံးအင်္ဂလိပ်စာသင်ခန်းစာတင်ဆက်မှာဖြစ်ပါတယ
်။ဒီကနေ့မနေ့တင်ပြမယ် Idiom အသုံးညာ
Take your time
ဖြစ်ပါတယ်။စာလုံးပေါင်းက T AKE take ga yura YOUR yo ga tin ye TIME time ga a chain so ro sgwai thun ye dai yai de be ga lu tu u ga a chain go yura bo idiom a de be ga le tei ma kwa la wu lo su ya ma ba chuma lo myama ma lo bo ma lo wu e e si si lou ba lo pyo chin yin di idiom go yi nyun tou na phit ba de di thong ne pat de lo george group de u ma go
I was told not to rush with my work, so I took my time to finish it, but I did it well.
ကျွန်တော်လုပ်နေပတ်သက်လို့မလောဘူးကျွန်တော်ကိုပြောလာတော့ကျွန်တော်လည်းအချိန်ယူပြီးအေးအေးဆေးဆေးပဲပြီးအောင်လုပ်ခဲ့တယ်။ဒါပေမဲ့ကျွန်တော်ကောင်းကောင်းကြီးလုပ်နိုင်ခဲ့တယ်လေလို့ထင်ပေရပါတယ်
I was told not to rush with my work, so I took my time to finish it, but I did it well.
အေးအေးဆေးဆေးပဲလုပ်ပါလောဘမလိုဘူးအချိန်ယူလုပ်ပါဆိုရင် idiom အသုံးရဘယ်လိုပြောမလဲ
Take your time.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American Indian သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လလတန်တင်ဆက်သွားတာပါအခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးအစီအစဉ်ကိုနားဆင်ရအောင်ဒီတစ်ပတ်စီးပွားရေးအစီအစဉ်မှာအာရှဒေသအတွင်းကစီးပွားအင်အားအကြီးဆုံးတရုတ်နိုင်ငံရဲ့နေရာမှာမြန်မာနဲ့အခြားအာဆီယံနိုင်ငံတွေကအလုတ္တမခဈေးသက်သာမှုနေရာမှာမကြခင်အစားထိုးနေရာယူတော့မလားဆိုတဲ့အကြောင်းကိုကိုဇော်ဝင်းနိုင်ကစူးစီးတင်ပြထားပါတယ်ရှင်
လောကတက်တာတဲ့လူငယ်အလုသမားတွေအများအပြားရှိတဲ့မြန်မာကမ္ဘောဒီးယားနဲ့လာအိုနိုင်ငံတို့ဟာကမ္ဘာအလုယုံကြီးလို့တင်စားခေါ်ဝေါ်ခံနေရတဲ့တရုတ်နိုင်ငံရဲ့နေရာကိုမကြခင်မှာအစားထိုးဝင်ရောက်တော့မယ်လို့ ANZ ဘဏ်ကမကြသေးခင်ကပြုလုပ်တဲ့စစ်တမ်းတစ်ခုမှာဖော်ပြထားပါတယ်။အဲဒီလိုပြောင်းလဲမှုဟာဒေတာရင်းကစီးပွားအင်အားကြီးနှစ်နိုင်ငံဖြစ်တဲ့အိန္ဒိယနဲ့တရုတ်တို့ပြီးရင်အာဆီယံအဖွဲ့ကြီးကတတိယထောက်တိုင်အဖြစ်နေရာယူလာမှာဖြစ်တဲ့အတွက်အာဆီယံအဖွဲ့ဝင်တွေဖြစ်ကြတဲ့မြန်မာကမ္ဘောဒီးယားနဲ့လာအိုနိုင်ငံတို့ဟာလည်းအဲ့ဒီပြောင်းလဲတိုးတက်မှုတွေမှာပါဝင်လာမှာကြောင့်ဖြစ်တယ်လို့ဆိုပါတယ်အဲ့ဒီလိုဒေတာရင်းပြောင်းလဲမှုတွေဖြစ်ပေါ်မယ်ဆိုတဲ့လိလတွေ့ရှိချက်ဟာဖြစ်နိုင်ခြေအများကြီးရှိတယ်လို့မြန်မာနဲ့ဒေတာရင်းစီးပွားရေးဆိုင်ရာကိစ္စရပ်တွေကိုအနီးကလိလဆောင်ကြည့်နေတဲ့ဩစတြေးလျနိုင်ငံမက်ကာရီတက်ကတိုကစီးပွားရေးပါမောက္ခရှောင်းတန်းကပြောပါတယ်
It's a very real, the change in dynamics that's been mentioned in this recent report. The report deals with a very real issue, and that is the...
Nga jadegi nga dhukyan laide singa zare ma, piang lai muri pipo la me lu po piya thara ma ma re. Dungere se zune nenge duen diyo nenge ha, lu waga tata re kapa lu yongji pi tishi la ra ba. Eri lu pi la ra ga le a chong miu miu shi ba re, tabi me a di ga ga ro, lu tu ma ga tata re atwe chong ma.
ဒီအထက်မှာနိပညာပိုင်းဆိုင်ရာအခြေခံအဆောက်အဦလိုကိစ္စကတော့မြန်မာနိုင်ငံအတွက်အခက်အခဲရှိလာနိုင်တယ်လို့ပါမောက္ခရှောင်းတန်းတော်ကထောက်ပြပါတယ်။ဒါပေမဲ့အထက်မှာဖော်ပြခဲ့သလိုတရုတ်နိုင်ငံအပေါ်ရင်းနှီးမြှုပ်နှံသူတွေစိတ်ဝင်စားပြီးအကြီးဆုံးကုန်ပစ္စည်းထုတ်လုပ်တဲ့နိုင်ငံဖြစ်လာတယ်ဆိုတာဟာအဓိကအားဖြင့်လှုပ်အားကတက်တာတဲ့အတွက်ကြောင့်အာဆီယံအတွင်းဖွံ့ဖြိုးတိုးတက်ဆဲသုံးနိုင်ငံဖြစ်တဲ့မြန်မာ၊ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတို့မှာအဲ့ဒီလိုလှုပ်အားကတက်တာပြီးလုံနိုင်စွမ်းရှိတဲ့လူငယ်တွေရှိနေတဲ့အတွက်ဒါဟာတရုတ်နိုင်ငံနဲ့နှိုင်းယှဉ်လိုက်ရင်အတားအကျက်ဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီသုံးနိုင်ငံဟာတရုတ်နိုင်ငံရဲ့လှုပ်အားကတက်တာတဲ့နေရာမှာမဖြစ်မနေအစားထိုးဝင်ရောက်လာမလားဆိုတဲ့ကိစ္စကတော့မသေးကြသေးဘူးလို့ပါမခရှောင်းထန်းလည်းကဆက်ပြောပါတယ်။
I don't see it as inevitable. What has happened, I think, is that the potential is there for countries like Myanmar, Cambodia, Laos, and so on to get along.
Yeah, I'm afraid many people are mad at you, John. Many people. But let's say, Myanmar, Cambodia, and Laos, Nigeria, and Bahrain, the China, and we have. Look, tomorrow, if we take any control of the land, we do. Yeah, let's see about it. That means, let's say, the gap is large, the gap is large, so that the China, Japan, Myanmar, Burma, move about it.
အဲ့ဒီတခြားအကြောင်းအရာတွေဆိုတဲ့အထက်မှာနိုင်ငံခြားကယင်းနှမြုံနံသူတွေကိုဆွဲဆောင်မှုဘလောက်ရှိတယ်လဲဆိုတဲ့အချက်လဲပါဝင်တယ်လို့ရှောင်းတန်းတဲ့ကထောက်ပြပါတယ်မြန်မာနိုင်ငံအနေနဲ့နိုင်ငံခြားကယင်းနှမြုံနံမှုတွေရောက်လာအောင်ဆွဲဆောင်နိုင်တဲ့အနေအထားရှိပါတယ်ဒါပေမဲ့အခြေခံအဆောက်အုံတွေကောက်မွန်တဲ့ဥပဒေတွေလျှက်စစ်မီပုံမှန်ရရှိဖို့ဆိုတဲ့အချက်တွေဟာလည်းမရှိမဖြစ်လိုအပ်တယ်လို့ဆိုပါတယ
် If all of those things were to fall into place or at least not be too much of a negativeThen I would see a country like
အဲ့ဒီအချက်တွေဒါအလုံးပြည့်စုံမယ်ဒါမှမဟုတ်လဲအနည်းဆုံးအဆင့်အနှုတ်လက္ခဏာတွေတိတ်မရှိဘူးဆိုရင်တော့လူဝါပေါ်အခြေခံတဲ့ယင်းနှမြုံနံမှုတွေမြန်မာနိုင်ငံကိုအများအပြားရောက်လာနိုင်ပါတယ
်ယင်းနှမြုံနံမှုတွေရောက်လာဖို့အတွက်လူအားကတက်တာမှုဟာအခြေခံလူအားချက်ဖြစ်ပေမဲ့အဲ့ဒါနဲ့တင်မလုံလောက်ဘူးလို့ပါမောက္ခရှောင်းတန်းတဲ့ကပြောပါတယ်အဓိကလေ့လာထားတဲ့သုံးနိုင်ငံထဲမှာမြန်မာနိုင်ငံနဲ့စောပြီးပြုပြင်ပြောင်းလဲမှုတွေစတင်လှုပ်ဆောင်ခဲ့တဲ့ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတို့ကမြန်မာနိုင်ငံနဲ့နှာတစ်ဖြားတာနေတယ်လို့ပါမောက္ခရှောင်းတန်းတဲ့ကသုံးသပ်ပါတယ
် Well I think Cambodia and Laos have a little bit of a head start on Myanmar because they began down this path a couple of years earlier
ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေကမြန်မာထက်ရှိကိုနည်းနည်းရောက်နေတယ်လို့ကျွန်တော်ထင်တယ်ဘာလို့လဲဆိုတော့သူတို့ကဒီလမ်းကြောင်းကိုမြန်မာနိုင်ငံတည်းနှစ်နှစ်လောက်စောပြီးတော့ရောက်နေကြလို့ပါ။ဒါပေမဲ့အဲ့ဒီနိုင်ငံစလုံးမှာလည်းပြဿနာတွေကအများကြီးပါ။နောက်ပြီးတော့သူတို့ဟာမြန်မာနိုင်ငံတည်းအများကြီးသေးပါတယ်။ဒါကြောင့်အလူသမားတွေကိစ္စကိုပဲပြောကြမယ်ဆိုရင်တော့မြန်မာနိုင်ငံကသူတို့ထက်ပိုများပါတယ်။ဒါကြောင့်လည်းအဖွဲ့အစည်းတွေအခြေခံဆောက်ဦးတွေသာအသေးချာတည်ရှိနေမယ်ဆိုရင်တော့ဘယ်လိုပဲရှင်းရှင်းမြန်မာနိုင်ငံကသူတို့ထက်အများကြီးသာပါတယ်။
တရုတ်နဲ့အိန္ဒိယအပါအဝင်ဒေသတွင်းကလှုပ်အားကားတွေကိုနှိုင်းယှဉ်ကြည့်လိုက်တဲ့အခါမြန်မာနိုင်ငံဟာအသက်သာဆုံးအဖြစ်ရှိနေတာဖြစ်ပါတယ်။အရှိတောင်အာရှတိုက်အတွင်း2030ခုနှစ်မှာအသက်30အောက်လူဦးရေဟာတန်း650အထိရှိလာမှာဖြစ်ပြီးဒီလူအများစုဟာလည်းကုန်ပစ္စည်းတွေဝယ်ယူသုံးစွဲနိုင်တဲ့လူလတ်တန်းစားအင်အားဖြစ်လာမယ်လို့သုတေသီတွေကခန့်မှန်းထားကြပါတယ်။အရှိတောင်အာရှနိုင်ငံတွေကတရုတ်နိုင်ငံရဲ့နေရာမှာလာမဲ့10နှစ်ကနေ15နှစ်အတွင်းအစားထိုးနေရာယူလိမ့်မယ်လို့ကမ္ဘာပြောဆိုနေကြတာဟာအဓိကအားဖြင့်တော့တရုတ်နိုင်ငံမှာလူအားကလစာတွေများလာတာအပြင်နိပညာပိုင်းဆိုင်ရာအရာလည်းအဆင့်မြင့်လာတဲ့အတွေ့ဖြစ်တယ်လို့ပါမောက္ခရှောင်းတန်းလည်းကဆိုပါတယ
် Part of it is to do with China becoming more high tech. China in some ways in this whole story represents both a potential competitor or a competitor.
တရုတ်နိုင်ငံကအဆင့်မြင့်နိပညာတွေကိုအသုံးပြုလာတာကြောင့်လည်းပါပါတယ်ဒီနေရာမှာတရုတ်ဟာပြိုင်ပွဲနိုင်ငံတစ်ခုဖြစ်နိုင်တယ်လို့ကိုပစ္စည်းတွေကိုဝယ်သုံးမဲ့အတိတ်ကပြန်ပြန်နိုင်ငံလည်းဖြစ်နိုင်ပါတယ်။ဒီနေရာမှာတရုတ်ရဲ့အခန်းကဏ္ဍကအင်မတန်စိတ်ဝင်စားစရာကောင်းပါတယ်။အာဆီယံဟာတရုတ်ကိုကုန်ပစ္စည်းတွေတင်ပို့တဲ့အဖွဲ့အစည်းဖြစ်လာနိုင်ပါတယ်။အာဆီယံဟာတရုတ်ရဲ့ပြိုင်ဘက်အုပ်စုဖြစ်ပြီးတရုတ်ဟာလည်းအာဆီယံရဲ့ပြိုင်ဘက်ဖြစ်တယ်ဆိုတဲ့ပုံစံမျိုးမဟုတ်တော့ပဲ။အာဆီယံဟာတရုတ်နဲ့အပြန်အလှန်အကျိုးတူဆောင်ရွက်တဲ့အစုအဖွဲ့ဖြစ်လာနိုင်ပါတယ်။ဒါကြောင့်တဦးတယောက်ထဲကအကျိုးအမြတ်ဖြစ်ထွန်းတာမျိုးမဟုတ်တော့တဲ့အတွက်ထပ်ပေါ်လာမယ့်အခွင့်အလမ်းတွေကစိတ်ဝင်စားစရာအင်မတန်ကောင်းပါလေ
အနာဂတ်မှာတော့အာဆီယံကဆုံးရှုံးတဲ့အတွက်တရုတ်ကအမြတ်ရတယ်တရုတ်ဘက်ကနင့်နာတဲ့အတွက်အာဆီယံကအကျိုးရှိတယ်ဆိုတာမျိုးမဟုတ်တော့ဘဲအားလုံးအကျိုးတူပေါင်းစပ်လောက်ကိုင်းတဲ့ပုံစံမျိုးဖြစ်လာမယ့်အတွက်ပိုပြီးစိတ်ဝင်စားစရာကောင်းလာမယ်လို့ပါမောက္ခရှောင်းတန်းတဲ့ကပြောပါတယ်ဒါကြောင့်မြန်မာကမ္ဘောဒီးယားနဲ့လာအိုလိုနိုင်ငံတွေကထုတ်လုပ်တဲ့ကုန်ပစ္စည်းအစိတ်အပိုင်းတွေကို တရုတ်နိုင်ငံမှာအချော့တဲ့အဖြစ်ထုတ်လုပ်တာတရုတ်နိုင်ငံကကွန်ပျူတာစိတ်ပိုင်းတွေကိုကြံသုံးနိုင်ငံမှာအချော့တဲ့အဖြစ်ထုတ်လုပ်တာစတဲ့အပြန်အလှန်တင်ပို့တာကုန်ကျော်ထုတ်လုပ်တာမျိုးဖြစ်လာနိုင်တယ်လို့ဆိုပါတယ်အဲ့ဒီလိုကွန်ပျူတာစိတ်ပိုင်းတွေကိုအပြန်အလှန်တင်ပို့လုပ်ဆောင်ကြရမှာလူအောက်ကတက်တာတဲ့နိုင်ငံကပို့ပြီးတော့ဆွဲဆောင်မှုရှိလိမ့်မယ်လို့ပမောက်ခရှောင်းတန်းတဲ့ကပြောပါတယ်ခင်ဗျာ
ကိုစော်ဝင်းလိုင်းအစီအစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာပါဒီအစီအစဉ်ကိုအပတ်စဉ်တင်းနာနေညပိုင်းနဲ့အင်္ဂါနေ့မနက်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့သူတော်ဆောင်လင်း American တခွင်အစီအစဉ်ကိုနားဆင်ရအောင်ဒီတစ်ပတ်သူတော်ဆောင်လင်း American တခွင်အစီအစဉ်မှာ American ပြည်ထောင်စုမှာမိခင်တွေကိုဂုဏ်ပြုတဲ့အမေများနဲ့အချင်းအမတ်အစဉ်အလာကိုဘလို့အစပြုခဲ့တယ်လဲဒီကနေ့မှာရောဘလို့ဂုဏ်ပြုဆင်နွှဲနေတယ်လဲဆိုတာကိုမခင်ဖြူထွေးကကိုသားညွန့်ဦးနဲ့အတူတင်ပြထားပါတယ်
ကိုရညိုရေကျမတို့မြန်မာပြည်မှာမိခင်တွေအတွက်အမိများနဲ့တတ်မှတ်ကုန်ပြကြတယ်လို့အမေရိကန်ပြည်တော်စုမှလည်းဒီလိုအမိများနဲ့ကိုဘလို့ချင်းပါကြတယ်လဲဆိုတာဒီတစ်ပတ်ပြောပြမလားလို့ရှင့
်ကောင်းတော့ဗျာဒီကိုလာလွယ်ဆယ်လာပါဆိုတဲ့အတိုင်းဆယ်လာနီးပါးလောက်ဝမ်းနဲ့လွယ်မွေးပြီးတော့လူသားမြောက်တဲ့ထီကောင်တွင်တွင်ဆုံးမပြုစုပြုထောင်ပေးတဲ့ကျေးဇူးရှင်မွေးမိခင်တွေဆိုတာဘယ်နေရာဘယ်ရက်ဒေသမှာဖြစ်ဖြစ်ဂုဏ်ပြုထိုက်တဲ့သူတွေပါကျွန်တော်မြန်မာတွေဆိုလို့ရှိရင်မိခင်ဖခင်တွေကိုဖခင်တရားတန်ငါတွေနဲ့တော့မှတဒဏ်နဲ့ထားကြတာမဟုတ်လားဗျာ
ဟုတ်တယ်ပေါ့ရှင်ဒီလိုမိခင်တွေကိုအလေးထားတာကတော့မြန်မာပြည်မှာတည်းမဟုတ်ပါဘူးတခြားအရက်ဒေသတွေမှာလည်းသူတို့နီးသူတို့ဟန်နဲ့မိခင်တွေကိုအလေးထားဂုဏ်ပြုကြတာပဲလေဒီအမေရိကန်မှာဆိုရင်နှစ်စဉ်မေလဒုတိယပတ်ရက်တနင်္ဂနွေနေ့ကိုအမေများနေ့အဖြစ်နဲ့တရားဝင်သတ်မှတ်ပြီးတော့ဂုဏ်ပြုကြတာလေအခုဆိုရင်တော့နှစ်ပေါင်း100ကျော်ခဲ့ပြီပေါ့
ဟုတ်တယ်ဗျဒီလိုမျိုးနေ့မျိုးမှာအမေရိကတနေ့လုံးဘာအလုပ်မှပေးမလုပ်ဖက်နဲ့နားပြီးတာလို့နောက်အမေသွားချင်တဲ့နေရာတွေကိုလိုက်ပို့ပြီးတော့ကျင်းဝေးပြုစုတာမိသားစုစုံစည်းတာမျိုးတွေလုပ်ကြတယ်လေဒါကအင်မတန်ကောင်းတဲ့အစဉ်လာတစ်ခုပါ
ဟုတ်တယ်ရှင်ဒီအစဉ်လာကောင်းတစ်ခုအမေရိကန်ပြည်ထောင်စုမှာဘယ်လိုစခဲ့တယ်လဲဆိုတာကိုပြောပြအောင်မယ
်ကဲဆိုပါအောင်ဗျာ
ဒီလိုကိုသားညုံရဲ့အမေရိကန်ပြည်ထောင်စုမှာအမေများနေတရားဝင်သတ်မှတ်ဖြစ်လာအောင်အနောက်ဗာဂျီးနီးယားပြည်နယ်ကအန်နာဂျာဗစ်ဆိုတဲ့အမျိုးသမီးကအတိတ်ကကြိုးပမ်းလှုပ်ဆော်ခဲ့တာလေတားသမီးတွေအတွက်အမြဲတမ်းဆွတ်လွတ်အနစ်နာခံတက်ကြတဲ့မိခင်တွေကိုအောက်မေ့သတိရတဲ့ဂုံပြုအထိမ့်မှန်နေတစ်ခုရှိစေခြင်းနဲ့လို့သူ့ရဲ့မိခင်ကပြောခဲ့တာကြောင့်မိခင်ရဲ့ဆန္ဒကိုအန်နာဂျာဗစ်ကအကောင့်ထဲပို့ဖို့ကြိုးစားခဲ့တာလေပထမဆုံးအမေများနေလို့ခေါင်းစဉ်တက်ပြီးစတင်ကျင်းပခဲ့တာကတော့သူ့မိခင်သေဆုံးပြီးတော့နှစ်နှစ်အကြာ1909ခုနှစ်မေလမှာသူနေထိုင်ရာအနောက်ဗာဂျီးနီးယားပြည်နယ်ဂရက်ဖ်တမြို့ကမက်သဒစ်ခရစ်ယာန်ဘုရားကျောင်းမှာဖီလာဒဲဖီးယားစတိုးဆိုင်ပိုင်ရှင်ဂျွန်ဝါနာမေကာရဲ့ငွေကြေးထောက်ပံ့မှုနဲ့ကျင်းပခဲ့တာတဲ့
အဲ့ဒီနေရာတစ်ခုတည်းမှာလည်းမဟုတ်ဘူးပြဝါနာမေကာရဲ့ဒီစတိုးဆိုင်တွေရှိတဲ့ဖီလာဒဲဖီးယားမြို့မှာလည်းပထမဆုံးအချိန်အမေများနေကိုတစ်ချိန်နဲ့ကျင်းပတာမှာလူတွေထောင်ထဲချီပြီးတော့တက်ခဲ့ကြတယ်လို့ကျွန်တော်စာရီးထဲမှာဖတ်ဖူးတယ်
ဟုတ်တယ်ရှင်အဲ့ဒီတုန်းကတော့ဒီအဲ့ဒီဒေသကမိခင်တွေနဲ့မိသားစုတွေလောက်ပဲပါတဲ့အထိတ်မဲ့အခမ်းအနားတစ်ခုအဆင့်လောက်ပဲပေါ့လေဒါမဲ့လည်းဒီ Miss Jarvis ရဲ့ရွေချက်ကအမေများနေ့ကိုတနိုင်ငံလုံးအတိုင်းအတာနဲ့အတိမဲ့ပြုတဲ့တရားဝင်နေ့တစ်နေ့ဖြစ်လာဖို့တဲ့ဒါကြောင့်သူကဒီအမေရိကန်မှာနိုင်ငံတော်အားလည်းရဲ့နေ့တွေဟာအမျိုးသားတွေရဲ့စွမ်းဆောင်မှုတွေကိုပဲအလေးပေးဖော်ပြပြီးတော့အမျိုးသမီးတွေအတွက်တော့မျှတမှုမရှိဘူးဆိုတာတွေကိုထောက်ပြပြီးတော့မိခင်တွေရဲ့မိသားစုအတွက်ဆွတ်လွတ်အနစ်နာခံမှုမေတ္တာတရားတွေကိုဂုဏ်ပြုတဲ့အမေများနေ့ကိုတရားဝင်အသိအမှတ်ပြုပေးဖို့အထင်ကြီးနိုင်ငံရေးပုဂ္ဂိုလ်တွေထံကိုတိုက်တွန်းစာတွေဇက်တိုက်ရေးခဲ့တယ်တဲ့သူရဲ့မဆုံးမနစ်ကြိုးပမ်းမှုကြောင့်ပဲ1912ခုနှစ်မှာတော့ပြည်နယ်တွေမြို့ရွာတွေအတော်များများမှာအမေများနေ့ကိုတရားဝင်သတ်မှတ်လာကြရတယ်လေဒီ1914ခုနှစ်မှာတော့အဲ့ဒီအချိန်တုန်းကသမ္မတဝီဒရိုဝီလ်ဆန်ကနှစ်စဉ်မေလဒုတိယပတ်ရက်တနင်္ဂနွေနေ့ကိုအမေများအနေဖြင့်တရားဝင်သတ်မှတ်ပေးခဲ့တာတဲ့
မိခင်တွေအတွက်ခုလိုမျိုးနေ့တစ်နေ့တရားဝင်သတ်မှတ်ပြီးတော့ဂုဏ်ပြုရဲဆိုတာကမင်္ဂလာတစ်ပါးပေါ့ဗျာ
ဟုတ်တာပေါ့ရှင်ဒါပေမဲ့လည်းမိဘကျေးဇူးအထူးရှိတယ်ဆိုပေမဲ့မိဘတွေနဲ့အတူနေပြီးတော့အနီးကပ်ပြုစုစောင့်ရှောက်ဖို့ဆိုတာကတော့အကြောင်းတွေအမျိုးမျိုးကြောင့်လူတိုင်းမတတ်နိုင်ကြဘူးလေကဲအမေရိကန်ပြည်ထောင်စုမှာဒီအမေများနေ့ကိုမိသားစုတွေဘလို့ကျင်းပတက်ကြတယ်လဲဘာကြောင့်ကျင်းပတာလဲဆိုတော့မိန်လဲပြည်နယ်မှာနေတဲ့မိခင်တယောက်ဖြစ်တဲ့မဲ့ဤဆိုပြောတာကိုနားထောင်ကြည့်ရအောင်နော
်ညသောအဖြစ်တော့အမေများနေ့ဆိုလို့ရှိရင်ကလေးတွေကတောင်းရလဲတင်ပေးတယ်ခါကြတော့အเจ้าမှာသူတို့ကအမေတွေကိုပေးဖို့အတွက်လက်ဆောင်လေးတွေသူတို့လက်ကလေးတွေနဲ့လှုပ်ထားတဲ့ craft လေးတွေအဲ့လိုမျိုးပေါ့အဲ့ဟာလေးတွေပေးတယ်အမေများနေ့ဆိုလို့ရှိရင်အမေကိုအချိန်ပေးတာတို့အမေနဲ့တူတူထွက်ပြီးတော့ breakfast စားတာအဲ့လိုမျိုးပြီးသွားရင်တနေရာသွားတာအဲ့လိုအမေအတွက်ကိုသူတို့အသေးဝအချိန်ပေးကြတယ်ပေါ့ဆိုတဲ့ဟာမျိုးပေါ့အမေကဟိုမိသားစုထဲမှာအထူး special ပေါ့အဲ့လိုမျိုးအကြောင်းနေရာလဲအမိခင်အမေကိုအလေးထားတဲ့အောင်လို့တင်ပေးတယ်အဲ့လိုမျိုးလေးပေါ့
မအီဆိုကလည်းအမေလည်းရှိရဆိုအမေရောဒီနေ့ကြားလို့ရှိရင်မဖုန်းဆက်တာလို့စကားပြောတာတို့ဒါမှမဟုတ်အနားမှာအမေရှိနေရဆိုလို့ရှိရင်ပေါ့နော်အမေကိုဘယ်လိုပြုစုတာလဲလို့လဲ
အမေကတော့အဝေးကိုရောက်နေတော့ဖုန်းကတော့စနေတူးနေဆိုရင်အများတန်းဆက်ဖြစ်တယ်ဒီနေ့လည်းသူကအဝေးမှာပဲဖြစ်နေတော့သူ့ကိုဖုန်းဆက်ပြီးတော့စကားလေးပါလေးပြောပြပါတယ်အမေကို
အမေများနေဆိုပြီးတော့တတ်တတ်မတ်ချင်းပါတဲ့အချိန်မျိုးမှာအမေကိုပို့ပြီးတော့သတိရအောင်မိတာမျိုးရောဖြစ်မိလား
ဟုတ်ပါလေအခုကျတော့အမေတယောက်ဖြစ်နေတဲ့အခါကျတော့အရင်တော့တော့ဒီလိုပဲသိတော့သိတယ်စာတွင်းနဲ့သိတယ်လို့မျိုးဖြစ်နေတာပေါ့ဒါပေမဲ့လို့ကိုကိုရိုင်းအမေနေရာကိုရောက်လာတဲ့အခါကျတော့ကိုကဘာမှမလုပ်ချင်လို့တော့မဟုတ်ဘူးကိုသားသမီးတွေနော်နောက်တစ်ခုကဒီမိသားစုအတွက်ကောပေါ့လေကိုကမိခင်နေရာမှာနေပြီးတော့လှုပ်ပေးနေရတဲ့ဒါပေမဲ့လို့ကိုကဘာမှမပြန်လို့ကျင်လို့တော့မဟုတ်ဘူးဒါပေမဲ့တစ်ခါတလေမှသူတို့ရှေ့ရနေပြီးတော့ပြန်ပြီးတော့ဟာကျေးဇူးတင်ပါတယ်မေမေအဲ့လိုမျိုးလေးတွေပြောတာအဲ့လိုမျိုးလေးကိုပျော်လေးမိတယ်ပျော်လေးမိရဲ့စကားကဟိုလိုချင်တဲ့စိတ်တော့မဟုတ်ဘူးဒါပေမဲ့လို့အော်အဲ့လိုမျိုးပြောလိုက်လို့ရှိလို့ရှင်ကြည်နူးတဲ့တစ်ခါကျတော့ကိုလည်းပြန်ပြီးတော့အစ်တရားဝင်သွားတာပေါ့အဲကိုကိုရိုင်းအမေဖြစ်တဲ့ခါကျတော့အဲကိုမေကိုလည်းဒီလိုမျိုးလေးတွေပြောပေးမယ်ဆိုလို့ရှိရင်သူလည်းစိတ်ထဲမှာပို့ပြီးတော့ဘယ်လိုပြောကြည်နူးမယ်လို့ထင်မိတယ်လေအဲအားကြောင့်မလို့အခုပို့ပြီးတော့အမေကိုပါပဲအမေလုပ်ပေးပေးကျေးဇူးတင်ပါတယ်အမေအာဟိုအမေကိုတတိယတယ်ဆိုပြီးအချိန်တိုင်းအဲ့လိုမျိုးပြောဖို့ပြောနိုင်ဖို့အရန်တတိထားပြီးတော့ပို့စူးစားဖြစ်တယ
်မိတ်ဆွေကသမီးလေးမွေးထားတာဆိုတော့ဒီနေ့သမီးကရောအမေများနေ့မှာဗလက်ဆောင်ပေးလေ
ဒီနေ့တော့အဲတောင်းရနေပြီးတော့သူလှုပ်လာတယ်ပန်းအိုးလေးပြီးတယ်အဲပန်းအိုးလေးမှာသူကဒီလက်ဖွာလေးတွေပုံစံပေါ့ပန်းလေးတွေမဟုတ်ဖဲနဲ့ပန်းလေးတွေပုံစံလှုပ်ထားတဲ့လက်ဖွာလေးတွေအဲဒီမှာသူကတစ်ခုချင်းစီရေးထားတယ်အော်မေမေကသူ့ကိုဗီဒီယိုဆိုက်တယ်ပြီးတော့မေမေကသူ့ကိုစာဖတ်ပြတယ်မေမေကဆင်းဆက်ပေးတယ်ရေးချိုးပေးတယ်အဲ့လိုဟာမျိုးလေးတွေပေါ့အမေလုပ်တဲ့ဟာလေးတွေအကုန်လုံးကိုသူကနေပြီးတော့ရေးပြီးတော့အဲ့ဟာလေးပေးတယ
်။သမီးကဒီလိုလက်ဆောင်ပေးတယ်ဆိုတော့ဘယ်လိုခံစားရလဲ
။ပြောတာပေါ့။ကိုလုပ်တဲ့ဟာကိုကိုသူတို့ဘယ်လိုပြောမလဲ။ဘာမှလိုချင်စိတ်သူတို့ရှိရာတစ်ခုခုပြန်ရပါစေဆိုတဲ့စိတ်နဲ့လုပ်ပေးတာမဟုတ်ပေမဲ့သူတို့ကအဲ့လိုအတိမတ်ပြုလိုက်တဲ့အခါကျတော့ကိုကပျော်လဲပျော်တယ်၊ကြည်လဲကြည်နူတယ်။ပီတိဖြစ်တာပေါ့။
မိခင်လေးဆိုတာကတော့ကုသသမီးတွေဘဝတိုးတက်ကောင်းမွန်တာတွေ့ရင်သူတို့အတွက်ဘာမှမရလဲပျော်နေကြတဲ့သူတွေပါပဲကုသညုံကြီးဒါနဲ့ပြောပြရအောင်မယ်ဟိုးရင်စောပိုင်းကာလအမျိုးသမီးအခွင့်အရေးဆိုတာတွေအပြည့်အဝမရှိခင်တုန်းကဆိုရင်ဒီလိုအမေများနေမှာနိုင်ငံကြီးနဲ့အမျိုးသမီးအခွင့်အရေးလှုပ်ရှားမှုတွေကိုအထုတလဲလုပ်ကြတယ်တဲ့1968ခုနှစ်တုန်းကဆိုရင်ပြည်သူ့ခွင့်ရေးအတွက်ဦးဆောင်တိုက်ပွဲဝင်ခဲ့တဲ့လူမဲအမျိုးသားကောင်းဆောင်မာတင်လူသာကင်းရဲ့ဇနီးကိုရတက်စကော့ခင်းကအခွင့်အရေးမရကြတဲ့အမျိုးသမီးနဲ့ကလင်းငယ်တွေအတွက်လူလူစုဝေးလှုပ်ရှားမှုတွေကိုဦးဆောင်လုပ်ခဲ့တာရှိသလို1980ပြည့်လွန်နှစ်ကာလတွေမှာလည်းအမေများနေ့ဟာအမျိုးသမီးဒန်းတူအခွင့်အရေးနဲ့ကလင်းငယ်ပြုစုဆောက်ရှောက်ခွင့်ရရှိလှုပ်ရှားမှုတွေကိုမိမောင်းထုတ်ပြတဲ့နေ့တစ်နေ့ဖြစ်ခဲ့တယ်လေ
အရင်တုန်းကတော့အမေများနေ့မှာဒီလိုထူးခြားခြားလှုပ်ရှားမှုတွေရှိခဲ့ပေမဲ့အခုနောက်ပိုင်းကျတော့မတွေ့ရတော့ဘူးဗျခုနောက်ပိုင်းအမေများနေ့ကတော့စီးပွားရေးသိပ်ဆံလာတာလို့ကျွန်တော်ထင်တယ
်ဒါတော့ဟုတ်တယ်ကိုသားညုံကြီးအမေများနေ့မတိုင်ခင်လပိုင်းအလိုလောက်ကတည်းကလက်ဆောင်ပစ္စည်းအယောင်ဆိုင်တွေမှာကြုံညာတွေရှော့ဈေးတွေနဲ့ဆွဲဆောင်တာတွေကတော့အပြိုင်ဆိုင်ပဲအမေများနေ့ကိုအသုံးချပြီးတော့စီးပွားရေးသမားတွေကအမျက်ထုတ်နေတာကို Miss Jarvis ကလည်းအယံစိတ်ဆိုးရတယ်လေဒါကြောင့်သူမနာမနေစူးစမ်းပြီးတော့အတိမတ်ပြုခံခဲ့ရတဲ့အမေများနေ့ကိုတရားဝင်ပြန်ပြီးတော့ဖြတ်ပေးဖို့တောင်းမှတောင်းဆိုခဲ့တယ်လို့အမေများနေ့နာမည်ကိုသုံးပြီးတော့စီးပွားရေးလုပ်တဲ့သူတွေကိုစန့်ကျင်တဲ့လှုပ်ရှားမှုတွေတရားစွဲဆိုတာတွေကိုလည်းသူမကွယ်လွန်ခင်အချိန်အထိသူ့ရဲ့ကိုယ်ပိုင်ကြွယ်ဝချမ်းသာမှုတွေကုန်တဲ့အထိတောင်မှလှုပ်သွားခဲ့တယ်လို့မှတ်တမ်းတချို့မှဖော်ပြထားတယ်ရှင
့်တကယ်တမ်းကတော့ဗျာဒီအဖို့တန်လက်ဆောင်ပစ္စည်းတွေဆိုတာတဲ့မိခင်တွေရဲ့တန်ဖိုးကိုတကယ်သိနာလဲပြီးတော့မိခင်တွေကိုယ်ပေါ်ပေးဆက်ခဲ့လိုမျိုးသားသမီးတွေကလည်းအကောင်းဆုံးပြန်လဲပေးဆက်နိုင်ဖို့ကအဓိကပါ
ဟုတ်တာပေါ့ရှင်မိခင်တွေရဲ့ဂုဏ်ကျေးဇူးတွေကတော့ထုတ်ပြောလို့ကုန်မဲ့မထင်ပါဘူးကုသညုံကြီးအချိန်ကလည်းမရှိတော့ဘူးဆိုတော့ဒီတစ်ပတ်ဒီလောက်နဲ့ပဲနားကြရအောင်လားရှင
်ကောင်းပါပြီဗျာ
ဒေါ်လာရှင်နေဘူးတုတအပြပြတိုးဝနိုင်ကြပါပြီရှင
်အင်္ဂါနေ့မနက်ပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
ဒီကဘာလုံးမှာစူးဝန်တိထွင်လှုပ်ဆောင်မှုကိုအားပေးကူညီဖို့နီလန်တစ်တွေကိုအမေရိကန်ပြည်ထောင်စုကဆက်ပြီးရှာဖွေနေပါတယ်။ကဘာကြီးဟာအရင်ကနဲ့မတူအောင်ပိုပြီးအပြန်အလှန်ဆက်နွယ်လာတဲ့ကာလမျိုးမှာ သူတို့အောင်မြင်မှုရဖို့လိုအပ်တဲ့ငွေအရင်းနှီးအရင်းအမြစ်နဲ့ကွန်ရက်ချိတ်ဆက်တာတွေကိုလူများများပို့ရလာအောင်ကူညီဖို့သူမတူတဲ့အခွင့်အလမ်းတွေကျွန်တော်တို့မှာရှိထားပါတယ်လို့သမရဗရကူဘာမကပြောပါတယ်အထူးသဖြင့်ကမ္ဘာတဝန်းကလူငယ်တွေဟာပိုပြီးကြီးမားတဲ့အခွင့်အလမ်းတွေကိုလိုအပ်နေကြပါတယ်ကမ္ဘာလူဦးရေရဲ့ထက်ဝက်ကျော်ဟာအသက်30အောက်အရွယ်တွေဖြစ်ကြပြီးတချို့နိုင်ငံတွေမှာလူငယ်လူလက်မဲ့နှုန်းဟာ35ရာခိုင်နှုန်းကျော်တိရှိနေနိုင်ပါတယ်အရေအတွက်တိတ်များလို့တဲ့လူငယ်တွေအတွက်အနာဂတ်မဲ့နေတဲ့အခါတနိုင်ငံလုံးကိုနောက်ပြန်ဆုတ်စီတော့တာပါပဲဒါကြောင့်လဲရီမန်းချက်ကြီးတဲ့ထောင်ပေါင်းများစွာသောစွန့်ဦးတီထွင်လုပ်ငန်းရှင်တွေကိုလေ့ကျင့်ပေးဖို့နဲ့မြေတောင်မြှောက်ပေးဖို့အမေရိကန်ပြည်ထောင်စုကစ조사နေတာပါအာဖရိကလူငယ်ကောင်းဆောင်အစီအစဉ်ရဲ့တစ်စီးတစ်ပိုင်းဖြစ်တင်ဒန်းတွေရန်ပုံငွေတွေအွန်လိုင်းအရင်းအမြစ်တွေနဲ့သင်ကန်းစာတွေကိုအမေရိကန်ပြည်ထောင်စုကကူညီပါတယ်ဒါ့အပြင်အာဖရိကတိုက်မှာစီးပွားရေးလုပ်ငန်းထူထောင်ဖို့လူငယ်စွန့်ဦးတီထွင်သူတွေကိုကူညီမဲ့ခေါင်းဆောင်မှုဌာနတွေဖွင့်ထားပေးပါတယ်အရှိတောင်အရှမှာဆိုရင်လည်းအရှိတောင်အရှလူငယ်ကောင်းဆောင်အစီအစဉ်ကနေတစ်ဆင့်အာဆီယံနိုင်ငံတွေကလူငယ်တွေနဲ့အမေရိကန်ပြည်ထောင်စုကချိတ်ဆက်ထားပါတယ်။စုစုပေါင်းအားဖြင့်ကမ္ဘာတဝန်းကထွန်းပေါက်လာမဲ့စွန့်ဦးတီထွင်သူတွေအတွက်2018ခုနှစ်အရောက်မှာအမေရိကန်ဒေါ်လာတန်း1000အထိရင်းနှီးမြှုပ်နှံသွားဖို့အမေရိကန်ပြည်ထောင်စုကရည်မှန်းထားပါတယ်။ဒီရမုံငွေထက်ဝက်ကိုလူငယ်အမျိုးသားအမျိုးသမီးစွန့်ဦးတီထွင်သူတွေကိုကူညီဖို့တုံ့ဆွဲမှာပါ။ Spark ကမ္ဘာလုံးဆိုင်ရာစွန့်ဦးတီထွင်အစီအစဉ်လို့ခေါ်တဲ့ဒီအစီအစဉ်ကနေအစိုးရတွေကအောင်မြင်ဆုံးစွန့်ဦးတီထွင်အစီအစဉ်တချို့ကိုယူပြီးတော့ကာလရှည်နဲ့တားရှည်ခိုင်မာမှုရှိတဲ့အောင်မြင်မှုမျိုးဖြစ်အောင်ပုဂ္ဂလိကကဏ္ဍနဲ့လက်တွဲလှုပ်ဆောင်သွားမှာပါ။အမေရိကန်ပြည်ထောင်စုမှာအောင်မြင်ဆုံးစီးပွားရေးခေါင်းဆောင်တွေနဲ့စမ်းသစ်တီထွင်သူတွေတဲကတချို့ဒီအစီအစဉ်မှာပူးပေါင်းပါဝင်ပါတယ်။ဒီတဲကတယောက်ကတော့ Kiva ပရာဟိတအသေးစားငွေချေးအဖွဲ့ကိုဦးဆောင်သူဂျူလီဟန်နာပါ။သူဟာကမ္ဘာတဝန်းမှာငွေရင်းငွေနည်းရစေဖို့လှုပ်ဆောင်ပေးတဲ့နေရာမှာတွန်းကျင်သူတူပါ။သူရဲ့အစီအစဉ်ကနေနိုင်ငံပေါင်း86နိုင်ငံကလူငယ်အမျိုးသားအမျိုးသမီးစွန့်ဦးတီထွင်သူ2,000,000အတွက်စုပေါင်းငွေချေးစနစ်နဲ့ဒေါ်လာ100,000ထုတ်ချေးဖို့ရည်မှန်းထားပါတယ်။တီထွင်ဖန်တီးနိုင်ပြီးအလုပ်ကြိုးစားသူဘယ်သူမဆိုဘယ်နေရာကပဲဖြစ်ဖြစ်ဘယ်လိုပုံမျိုးပဲဖြစ်ဖြစ်ဘယ်လိုနောက်ခံသမိုင်းကြောင်းမျိုးပဲရှိရှိသူတို့ရဲ့အိမ်မက်တွေကိုအကောင့်ထည့်ဖော်ဖို့ဒန်းတူအခွင့်အရေးရအောင် Spark ကမ္ဘာလုံးဆိုင်ရာစွန့်ဦးတီထွင်အစီအစဉ်ကနေကူညီနိုင်ပါတယ်။အဲဒီကနေကျွန်တော်တို့အားလုံးတိုးတက်မှုရနိုင်ပါတယ်လို့သမရဥပမာကပြောပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်တာကတော့ American Soya ရဲ့သဘောထားသာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။သတင်းအချင်းချုပ်ကိုဦးဆက်မိုးဝေကကြီးညာပေးပါလိမ့်မယ်။
ISC တွေးကြော်တွေကအီရတ်နိုင်ငံရမဒီမြို့ကိုတိမ့်ပိတ်နိုင်လိုက်ပြီလို့အောင်ပွဲခံကြောင်းကြေညာခဲ့ပြီးတဲ့နောက်အီရတ်ဝန်ကြီးချုပ်ဟာဒီယာအယ်အဘဒီကအကူအညီပေးဖို့မေတ္တာရက်ခံလိုက်တဲ့အတွက်ရှိရိုက်ပြည်သူစစ်တွေဟာတနင်္လာနေ့မှာရမဒီမြို့ရဲ့ဆင်ခြေဖုံးရှိရာကိုဦးတည်သွားရောက်နေကြပါပြီ။ဒေသခံပြည်သူစစ်အဖွဲ့တွေကအန်ဘာခရိုင်ရဲ့မြို့တော်ကိုပြန်လည်တိမ့်ပိတ်နိုင်ရေးအတွက်တံပြန်ထိုးစစ်ဆင်နိုင်ဖို့အင်အားတွေဖြည့်တင်းပေးနေပါတယ်။ဒီပြည်သူစစ်အဖွဲ့ဟာပြီးခဲ့တဲ့လကတီခရစ်မြို့ပြန်လည်တိမ့်ပိတ်ရေးမှာအစိုးရတပ်ဖွဲ့ဝင်တွေလူမျိုးစုနယ်ဝင်နေတဲ့သူလက်တွဲပြီးတော့တိုက်ခိုက်ခဲ့သူတွေဖြစ်ပါလေ။ Remedy ကနေတနင်္ဂနွေနေ့မှာထွက်ပြေးခဲ့ကြတဲ့အစိုးရတပ်တွေလူမျိုးစုတပ်ဖွဲ့တွေဟာမြို့ရဲ့အရှိဘက်ဆုံးမှာပြန်ပြီးတော့စူးစီးနေကြပါလေ။ IS တွေနဲ့ Backlet ကိုချီတက်မလာနိုင်အောင်ပိတ်ဆို့ထားဖို့ကြိုးပမ်းချက်လည်းဖြစ်တယ်လို့သတင်းရင်းမြစ်တွေက VOA ကိုပြောပါရယ်။ American ပြည်တော်စုမှာရဲတွေအနေနဲ့စစ်တပ်သုံးပုံစံလက်နက်ပစ္စည်းတချို့အသုံးပြုနေတာတွေကို American အစိုးရကပိတ်ပင်တမ်းပစ်တော့မှာဖြစ်တယ်လို့သမ္မတ Barack Obama ကပြောဆိုလိုက်ပါတယ်။ဒီလက်နက်တွေကိုတုံ့ပြန်အဖြစ်ဒေသခံပြည်သူတွေကိုချင်းချောက်နေတယ်လို့အထင်အမြင်လွဲမှားမှုတွေလည်းဖြစ်စေတယ်လို့သမ္မတကပြောပါလေ။ယူကရိန်းနိုင်ငံအရှေ့ဘက်မှာအပြစ်ခတ်ရစေးရေးသဘောတူညီချက်ချိုးဖောက်နေမှုတွေကိုချက်ချင်းရပ်တန့်ကြဖို့ American ထိပ်တန်းတန်တမန်ကတောင်းဆိုလိုက်ပါတယ်။ February လအတွင်းရရှိထားတဲ့သဘောတူညီမှုကိုနေ့စဉ်တိုင်းဆိုသလိုချိုးဖောက်နေကြတယ်လို့ပြောပါတယ်။ American နိုင်ငံသားရေးဝန်ကြီးဌာနဥရောပနဲ့အရှဥရောပရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးဗစ်တိုရီယာနယူလန်ကရုရှားအစိုးရတာဝန်ရှိသူတွေနဲ့တနင်္လာနေ့မော်စကိုမြို့မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်အခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ
်။တရင်ချင်းချုပ်ကိုဦးဆက်မိုးဝေကတင်ဆက်သွားတာပါ။ဒီမနက်ပတ်အစီအစဉ်ထုတ်လုပ်ရေးမှုကကိုငင်ဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ကျမနန်းလပိုင်ပါ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ရှင်။
Thank you.
This program has come to you from the Voice of America, Washington.